The Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ4ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ 1925.32 နဲ့လိုင်းလက်မီတာ 190 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျွန်မစုမောပါရှင်
။ကျွန်မကတော့စုမြတ်မောပါရှင်။El Salvador နိုင်ငံကသမ္မတရွေးကောက်ပွဲမှာ San Salvador မြို့တော်ဝန်ဟောင်းကအနိုင်ရရှိတဲ့အကြောင်းပြောကြားခဲ့ပါတယ်။အာရေပြကျွန်းဆွယ်ကိုပိုယဟမင်းကြီးတပါးအနေနဲ့ရောက်နေတဲ့ပိုယဟမင်းကြီး Francis ကို Arab ဆော်ဘွားများပြည်တော်စုအင်ရှိတ်မင်းသားကလက်ခံကြိုဆိုခဲ့ပါတယ်။အခုလိုမျိုးထိတ်တန့်ရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရသတင်းလွှာတွေကတော့စီးရဲတင်းမာမှုတွေရှိနေတဲ့ချင်းပြည်နယ်ပလဝါကနေရခိုင်ပြည်နယ်ကြောက်တော်မြို့ကိုစစ်ဘေးတိမ်းရှောင်လာကြတဲ့ရွာသားတွေနဲ့လက်ခံထားတဲ့အင်ရှင်ကိုတပ်မတော်ရဲ့တိုင်တန်းချက်နဲ့ဖန်စီထိမ့်သိမ့်လိုက်တဲ့သတင်းမှာနားဆင်ရမှာက
တော့တိုက်ပွဲကြီးလေကြောင့်သူတို့တဲ့ဒီလေလူချုံမှုရှိလာကြောင်းအဲ့ဒါလိုလာတဲ့အခါမှာဒီပုံဆောင်မှုစီမံပြီးတော့ရေချိုးအဆိုးမှုကအစ်ကို
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒဝဲဒေသခံတချို့တနင်္လာရီတိုင်းဝန်ကြီးချုပ်ကိုတိုင်ကြားထားတာကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆေးနေပြီဖြစ်ပါတယ်။ကြရားပြည်နယ်လိုက်ကော်မှာဗိုလ်ချုပ်ကြေးရုပ်ထားတာကိုကန့်ကွက်တဲ့ကရင်နီလူငယ်တွေဟာ NND ရုံးရှိမှာတော့တပိတ်စခန်းဖွင့်လှစ်ထားတယ်ဆိုတဲ့သတင်းပေးပို့ချက်တွေနဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စီပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
El Salvador နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာ San Salvador မြို့တော်ဝန်ဟောင်းနယစ်ဘူကေလီကသူ့အနိုင်ရရှိတဲ့အကြောင်းပြောကြားခဲ့ပါတယ်။မဲအများစုကိုရခဲ့တဲ့အတွက်မလဒုတိယကြော့ရွေးကောက်ပွဲသူဝင်ပြိုင်ဆိုင်မလို့တော့ဘူးလို့ထောက်ခံသူတွေကိုနယစ်ဘူကေလီကပြောပါတယ်။မဲ3ပုံ2ပုံကြော်ရေတွက်ပြီးချိန်မှာသူကမဲ53ရာခိုင်နှုန်းလောက်ရရှိထားတယ်လို့ AP သတင်းကဖော်ပြပါတယ်။ရွေးကောက်ပွဲမကျင်းပခင်လူလူစစ်တမ်းတွေမှာလည်းသူ့ကိုထောက်ခံသူများပါတယ်။နိုင်ငံသားရေးဝန်ကြီးဟောင်း Hugo Martinezမာတီနက်စ်ကတော့သူရှုံးနေကြောင်းဝန်ခံပြောကြားခဲ့ပါတယ်။ဒီနေ့ကနေရွေးကောက်ပွဲမှာမဲပေးသူတွေလည်းတော်တော်လေးများခဲ့ပါတယ်။စီးပွားရေးအခွင့်အလမ်းတွေပိုရှိအောင်လုပ်ပေးမယ်။ရာဇဝတ်ဂိုင်းနဲ့ရာဇဝတ်မှုတွေကိုနှိမ်နင်းမယ်ဆိုတဲ့ကတိမျိုးတွေကိုတမရလောင်းဝင်အရွေးခံသူ400စလုံးပေးခဲ့ပြီးမဲဆွဲခဲ့ကြတာပါ။အာနာယလက်ဝဲရင်းဝါဒီတွေအပေါ်ဝေဖန်သူနိုင်ရီဘူကေလီဟာသူဟာ liberal အတွေးအမြင်ရှိတဲ့သူလို့အမြဲပြောလို့ရှိပါတယ်။မကြာခင်ကတည်ထောင်တဲ့ Grand Alliance for National Unity ဆိုတဲ့ Conservative Party ကနေပြီးတော့သူဝင်အရွေးခံခဲ့တာဖြစ်ပါတယ်
။ Venezuela သမ္မတ Nicolas Maduro ကကိုဘာသာကိုယာယီသမ္မတဖြစ်ချင်းညာထားတဲ့တိုက်ခိုက်ခေါင်းဆောင် Juan Guaido ကိုမျက်နှာချင်းဆိုင်စကားပြောကြားဖို့ကိုဖိတ်ခေါ်လိုက်ပါတယ်။ Venezuela နိုင်ငံရဲ့ပြဿနာတွေနဲ့ဒီပြဿနာတွေကိုဘယ်လိုဖြေရှင်းကြအောင်လဲဆိုတာကိုဆွေးနွေးကြဖို့နဲ့နိုင်ငံရေးဆိုတာကလေးတွေကစားလို့ကစားစရာမဟုတ်ဘူးလို့တနင်္ဂနွေနေ့ကထုတ်လွှင့်တဲ့ Salvador ရုပ်သံလိုင်းနဲ့တွေ့ဆုံမိန့်ခွန်းမှာပြောထားပါတယ်။ဒီတွေ့ဆုံမိန့်ခွန်းအတွင်းမှာအင်တာဗျူးလုပ်တဲ့လူက Juan Guaido ကိုဖုန်းဆက်ပြီးတော့ Maduro ကအခုစကားပြောချင်တယ်လို့ပြောတဲ့အကြောင်းဖုန်းဆက်ခဲ့ပေမဲ့လည်း mailbox သူ့ရဲ့ mailbox ထဲရောက်သွားခဲ့ပြီးတော့သူ့ရဲ့ phone mailbox ကလည်းပြည့်နေတာကြောင့်ဒီအကြောင်းကိုပြောလို့မရခဲ့ပါဘူး။ကွာဒိုနေတဲ့သူဘာလုပ်နေသလဲဆိုတာကိုစဉ်းစားတင်ကြောင်းသူကငယ်သေးတာကြောင့်ရှေ့လျှောက်ပြီးတိုက်ပွဲဝင်ရမှာလေအများကြီးရှိကြောင်းတိုင်းပြည်ကိုဒီထက်ပိုပြီးတော့ထိခိုက်နေတာအောင်မလုပ်တင်ဘူးဆိုပြီးတော့လဲသမရမာဒူရိုကပြောလိုက်ပါတယ်။ဒါပြင်ကွာဒိုနေနဲ့အာနာသိမ့်ဖို့လုပ်နေတာတွေကိုရက်တန့်တင်ပြီးတော့သူ့ကိုဘယ်သူကမှရွေးကောက်တင်မြောက်တာမဟုတ်တဲ့အတွက်သမရဆိုပြီးပြောနေတာတွေကိုလည်းရက်တန့်တင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။နိုင်ငံတကာမီဒီယာတွေနဲ့ပြည်ပသံရုံးတွေကဆင်မြိုင်ဆိုးရဆိုးတာကိုဝါရဖြန့်နေတာဖြစ်ပြီးတော့ဗင်နီဇူလာမှာဆင်မြိုင်ဆိုးရမရှိဘူးလို့လည်းမာဒူရိုကပြောပါတယ်။ဒါပြင်အမေရိကန်သမရဒေါနယ်ထရမ့်ဟာအမားတွေကျူးလွန်နေတယ်ဆိုပြီးတော့လည်းပြောပါတယ်။သမ္မတထရမ့်ကတော့ဗင်နီဇူလာကိုစီးရင်းနှီးနဲ့ဝင်ရောက်ဖြစ်ရှင်းဖို့ကနည်းလမ်းတစ်ခုဖြစ်တယ်လို့ CBS ရုပ်သံကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘဲချက်ကအမေရိကန်တပ်တွေကိုလွတ်ဖို့အတွက်စိတ်ဆော်တယ်လဲဆိုတော့ကတော့သူကထုတ်ဖို့ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ
။အာရီပြကျွန်းဆွယ်ကိုပိုယဟမင်းကြီးတပါးရဲ့ပထမဆုံးခီးစဉ်ဖြစ် Arab ဆော်ဘွားများပြည်ထောင်စု UAE မှာရောက်နေတဲ့ပိုယဟမင်းကြီး Francis ကိုအင်ရှင်မင်းသားမိုဟာမက်ဘင်ဇာယီ El Nahyan ကကိုရိုင်းသမ္မတနန်းတော်မှာလက်ခံကြိုဆိုခဲ့ပါတယ်။အဘူဒါဘီမြို့တော်မှာဒီနေ့တနင်္လာနေ့ညနေပိုင်းကျင်းပမယ့်ဘာသာပေါင်းစုံညီလာခံကိုပိုယဟမင်းကြီး Francis တက်ရောက်မိန့်ခွန်းပြောမှာဖြစ်ပါတယ်။ဒီနေ့အစောပိုင်းတုန်းကတော့ Sheikh Zayed Grand Mosque Baliji မှာဒီ Muslim Council နဲ့တည်တံ့တွေ့ဆုံခဲ့ပါတယ်။ Sunni Muslim တို့ရဲ့နှစ်ပေါင်း 1000 သက်တမ်းရှိတဲ့ Egypt နိုင်ငံ El Azhar Bali ကဘာသာရေးခေါင်းဆောင်ကြီး Sheikh Ahmed El Tayyib ကပုံဟမ်းမင်းကြီးကိုကြိုဆိုခဲ့ပါတယ်။ Muslim နိုင်ငံတစ်ခုဖြစ်တဲ့ UAE မှာတခြားဘာသာအားလုံးကိုကြိုဆိုလက်ခံတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီနှစ်ကိုနားလည်သီးခံခြင်းနှစ်ဖြစ်တဲ့သတ်မှတ်ထားတာပါ။ဒီနှစ်ကျင်းပမဲ့ဘာသာပေါင်းစုံကြီးလာကမှလည်း Muslim Christian Jew Hindu ဗုဒ္ဓဘာသာအပြင်တခြားဘာသာရေးခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။အင်္ဂါနေ့ကျရင်တော့ Arab နိုင်ငံတစ်ခုမှာဒီအကြီးကျယ်ဆုံးဖြစ်မဲ့ Catholic ဘာသာဝင်တို့ရဲ့ဝတ်ပြုဆုတောင်းပွဲကြီးကိုပိုယဟန်မင်းကြီးဦးဆောင်ကျင်းပမှာပါ။အဲ့ဒီပွဲကိုတော့ပရိသတ်သိန်းကျော်တက်ရောက်မယ်လို့မျှော်လင့်ရပါတယ်။သူ့ရဲ့ခရီးစဉ်ဟာဘာသာရေးကြားဆက်ဆက်ရေးမှာတမိုင်းစာမျက်နှာသစ်ဖွင့်တဲ့ခရီးစဉ်အဖြစ်နဲ့ပိုယဟန်မင်းကြီး Francis ကဖော်ပြပြောဆိုခဲ့ပါတယ်။
ဩစတြေးလျနိုင်ငံရှေ့မြောက်ပိုင်း Queensland ပြည်နယ်ကတောင်းစပေါ်မြို့ရေတံခါးကိုအပြည့်ဖွင့်ချဖို့တာဝန်ရှိသူတွေကတနင်္ဂနွေနေ့ကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာဒီနေ့တနင်္လာနေ့မှာဆက်ပြီးဒေသခံတွေရေပေးလို့ရကိုရှေ့ပြောင်းနေကြပါတယ်။စံချိန်တင်အောင်မိုးရွာသွန်းမှုကြောင့် Ross မြို့ရေရှမ်းမဲ့ဘေးကရှောင်းနိုင်ဖို့မြို့ရဲ့ရေကာတာရေလွှဲပေါက်တံခါးကိုဖွင့်ချခဲ့တာကြောင့်တချို့ရက်ွက်တွေရေကြီးခဲ့ပါတယ်။တောင်းစပေါ်မြို့တွေကအိမ်တော်များများမိပြက်နေသလိုရေကြီးနေတဲ့အတွက်အသွာအလာလည်းပြတ်တောက်နေပါတယ်။ကလေးတွေကရဘာလီတွေရဟန်းရင်တွေအသုံးပြုပြီးတော့ရေပေးတံခါးသူတွေကိုလိုက်လံခဲစနေပါတယ်။စစ်သား400လောက်ကလည်းရေဝင်နိုင်မဲ့အန်ဒီယားရှိတဲ့အဆောက်အဦတွေကိုတဲအိတ်တီလိုက်ဝင်ကပေးနေပါတယ်။ Australia မိုးလေဝသဌာနကအကြီးအကျယ်ရေကြီးနေတဲ့သတိပေးချက်တနင်္ဂနွေနေ့ကထုတ်ပြန်ခဲ့ပြီးလူတွေကိုဘေးလွတ်ရာပြောင်းနေကြဖို့ကိုတိုက်တွန်းထားပါတယ်။တောင်စုံမျိုးနဲ့အနီးတစ်ဝိုက်ဒေသတွေမှာနောက်ထပ်နှစ်ရက်ဆက်ပြီးမိုးချီနေမှာဖြစ်လို့ရုတ်တရက်ရေကြီးနိုင်တယ်လို့ Queensland ပြည်နယ်ဝန်ကြီးချုပ်ကသတိပေးပါတယ်။အနှစ်တရာမှာတစ်ခါသာကြုံရတဲ့မိုးသီးထန်စွာရွာသွန်းမှုဖြစ်တယ်လို့တောင်စုံမျိုးတော်ဝန်ကတော့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမိုးရေချိန်လက်မ40လောက်ရွာသွန်းပြီး1998ခုနှစ်ကစံချိန်35လက်မကိုချိုးခဲ့တာဖြစ်ပါတယ်။နေရာတီဖြစ်နေတဲ့ Australia မှာတောင်ဝိုင်းပြည်နယ်တွေမှာတော့မိုးချောက်တွေ့တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။Riders တရင်တော်နှစ်ယောက်ကိုပြန်လွှတ်ဖို့နဲ့ Rohingya ဒုက္ခသည်တွေဘေးကင်းစွာနေရပြန်နိုင်ရေးကိုတိုက်တွန်းတောင်းဆိုချက်တွေပါဝင်တဲ့ဆုံးဖြတ်ချက်တရက်ကို American အထက်လွှတ်တော်မှပြီးခဲ့တဲ့သတင်းပတ်ကတင်သွင်းခဲ့ပါတယ်။ American အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Todd Young နဲ့ Democrat အထက်လွှတ်တော်အမတ် Jeff Merkley တို့ဦးဆောင်ပြီးတော့ American ပါတီကြီးနှစ်ယောက်လုံးကလွှတ်တော်အမတ်20ကျော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တရက်ကိုတင်သွင်းတာပါ။ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ Riders သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားတာဟာမြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ထားတဲ့သဘောတက်ရောက်နေတယ်လို့အထက်လွှတ်တော်အမတ်ရန်ကသူ့ရဲ့ကြီးညာချက်မှာဖော်ပြခဲ့ပါတယ်။ Rohingya တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ထွက်ပြေးနေရတဲ့ Rohingya ဒုက္ခသည်တွေနေရပြန်ရေးကိုဒီဆုံးဖြတ်ချက်မူကြမ်းမှာတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့တစ်နှစ်ကျော်ကဒီရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ Rohingya တွေအပေါ်ကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှုဒါမှမဟုတ်လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်မမြောက်ဆိုတာကိုဆုံးဖြတ်ဖို့ကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကိုတိုက်တွန်းထားပါတယ်။မြန်မာစစ်ကောင်စားဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်ဒီစစ်ဖက်အကြီးတန်းတာဝန်ရှိသူတွေကိုပြစ်မှတ်အရေးယူဖို့လည်းဆုံးဖြတ်ချက်မူကြမ်းနဲ့မှတောင်းဆိုထားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုပြစ်ဒဏ်ခတ်ဖို့ရည်ရွယ်တဲ့အရင်ဥပဒေကြမ်းတွေကိုတော့အထက်လွှတ်တော်လူများစုကောင်စား Mitch McConnell ကခွင့်မပြုခဲ့တာကြောင့်အယားမတင်ဖြစ်ခဲ့တာတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာဒီအရသာကောင်ဆောင်ဒေါအောင်ဆန်းစုကြည်သာလျှင်မြန်မာနိုင်ငံအတွက်တခုတည်းသောမျှော်လင့်ချက်ဖြစ်ပြီးတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့နှိပ်စက်မှုနဲ့ပတ်သက်လို့သူ့အပေါ်မှာအပြစ်တင်နေလို့အကျိုးထူးလာမှာမဟုတ်ဘူးလို့အထက်လွှတ်တော်ကောင်ဆောင် Mitch McConnell ကအရင်တုန်းကမှတ်ချက်ပေးပြောခဲ့ဘူးပါတယ်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းက Roman Catholic Cathedral ဖျားရှိခိုးကျောင်းတစ်ခုကိုဘုံခွဲမှုမှာပေါင်ပတ်သက်နေတဲ့အဘူဆာယက်စစ်သွေးကြွ9ယောက်အာနာပိုင်နေစီမှာလက်နက်ချခဲ့တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောကြပါတယ်။ဇန်နဝါရီ29ရက်နေ့တုန်းက23ယောက်သေဆုံးပြီးတော့100လောက်ဒဏ်ရာရခဲ့တဲ့ဒီဘုံခွဲမှုနှစ်ခုအတွက်လက်နက်ချလာသူ9ယောက်အပြင်ဖမ်းမမိသေးပဲလွတ်နေသူတွေကိုလူသတ်မှုလူသတ်ဖို့စ조사မှုတို့နဲ့တရားစွဲမယ်လို့ရဲချုပ်ဗိုလ်ချုပ်ကြီးအော်စကာအဘော်ယာဒေကပြောပါတယ်။အဲစစ်သွေးကြွတွေနဲ့မဟာမိတ်လုပ်ထားတဲ့အဘူဆာယက်အဖွဲ့ကိုချေမှုန်းဖို့သမ္မတရိုဒရီဂိုဒူတာတေးကအမိန့်ထုတ်ထားတာပါ။ စုလူနယ်ဂျိုလိုမျိုးကဒီဖျားကြောင့်ဘုံခွဲမှုမှာသူပောင်ပတ်သက်ခြင်းမရှိဘူးလို့ဒေသခံဆွေးသွေးကြတဲ့အဖြစ်မတင်ကားသူတယောက်ကညှဉ်းဆန်တယ်လို့ရဲစစ်တမ်းမှာဖော်ပြပါရယ်ဒီဘုံခွဲမှုကြောင့်ဖိလစ်ပိုင်နိုင်ငံမှာအကြမ်းဖက်ဝါဒီတွေတိုက်ခိုက်မှုပြန်ဆလာတယ်ဆိုတဲ့ဆိုရင်မှုတွေပေါ်ထွက်ခဲ့တာနဲ့အတူရဲတပ်ဖွဲ့ကသတိအနေထားရှိနေပြီးဖျားရှိခိုးကြောင်းနေရှော့ပင်းဆန်တာတွေအပြင်တခြားအများပြည်သူအသွားများတဲ့နေရာတွေမှာလုံခြုံရေးတင်းကျပ်ထားပါရယ်ဆီးရီးယားနဲ့အီရန်နိုင်ငံတွေမှာအရေးမလားဖြစ်နေတဲ့အဲဆစ်သွေးကြော်တွေအရှိတောင်အရှာမှာခြေကုပ်ယူနေပြီလားဆိုတဲ့ဆိုရင်မှုတွေလည်းပို့ပြီးတော့များလာနေပါရယ်ခင်ဗျာ
ထိုင်းနိုင်ငံမှာမတ်လ24ရက်နေ့ကျင်းပမဲ့ထွေထွေရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေစတင်မှတ်ပုံနေနေကြပါပြီ။အမည်စရင်ပေးမဲ့နေရာမှာပါတီစုံကကိုယ်စားလှယ်လောင်းတွေလာရောက်စရင်ပေးကြတာကိုထောက်ခံသူအသီးသီးကဆိုင်းပုတ်တွေအလံတွေဝှေ့ရန်ချွေးကြော်တန်တွေအော်ဟစ်ကြိုးစို့နှုတ်ဆက်ခဲ့ကြပါရတယ်။ဝင်းကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုစစ်တပ်ကဖြုတ်ချခဲ့ပြီးအာဏာသိမ်းခဲ့တဲ့2014ခုနှစ်ထဲကဆိုရင်ပထမဆုံးကျင်းပမဲ့ထွေထွေရွေးကောက်ပွဲဖြစ်တာမို့ရွေးကောက်ပွဲဝင်သူတွေရောမဲဆန္ဒရှင်တွေပါစိတ်ဝင်စားဖြစ်နေကြတာပါ။ထိုင်းနိုင်ငံမှာရွေးကောက်ပွဲကိုပြည်သူတွေမျှော်လင့်နေတာ၈နှစ်ကြာခဲ့ပြီလို့ပွေထိုင်းပါတီကနေဝင်းကြီးချုပ်လောင်းအဖြစ်ဝင်ပြီးအရွေးခံမဲ့ဆူဒါရက်ခရူရာဖတ်ကပြောပြီးတော့နိုင်ငံ၈ဆက်ဆောင်ရွက်နိုင်ဖို့အတွက်ရွေးကောက်ပွဲကော်မရှင်ကမျက်မျက်တတဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်။စစ်အစိုးရဝန်ကြီးချုပ်ဒီပရယုတ်ချအိုချာကရွေးကောက်ပွဲကို2015ခုနှစ်ထဲကကျင်းပမယ်လို့ပြောပေမဲ့အကြိမ်ကြိမ်နောက်ဆုတ်ခဲ့တာပါရွေးကောက်ပွဲကျင်းပရေးကိုထောက်ခံကြောင်းထိုင်းဘုရင်ကပြီးခဲ့တဲ့လကတော်ဝင်အမိန့်ထုတ်ပြန်အတည်ပြုခဲ့တာကြောင့်နိုင်ငံရေးပါတီတွေအနေနဲ့တရားဝင်စည်းရုံးလှုပ်ရှားခွင့်ရခဲ့ကြတာဖြစ်ပါတယ
်တရုတ်နိုင်ငံတဝန်းကတရုတ်လူမျိုးတွေဟာနေတဲ့ကုပွဲတော်ကိုသူတို့ရဲ့ရိုးရာလေးထုံးစံမျိုးစုံနဲ့ဆင်နွှဲပြီးတော့ကျူးစွာနေကြပါတယ်။တရုတ်ရိုးရအရာတော့အခုလာမယ့်နှစ်ဟာဝက်နှစ်ဖြစ်ပါတယ်။တရုတ်နှစ်ကူပွဲတော်မှာတော့ငကားကားကရေးပါပြီးတော့တရုတ်နိုင်ငံရဲ့အရှေ့ပိုင်းအန်ဟွီပီနယ်နေကောင်းမြို့မှာတော့ဘုံတွေလကွင်းတွေငကားကားတွေချင်းသေးကားတွေနဲ့နှစ်တကူပွဲတော်ကိုချင်းပါခဲ့ပါတယ်။ဒီကရွာတစ်ခုမှာဆွဲလဲချီရွာကလူတွေအားလုံးစုပြီးတော့ထမင်းဝိုင်း100လောက်နဲ့နှစ်တကူပွဲတော်ကိုဆင်နွှဲခဲ့ကြပြီးတော့လာမယ့်ကောက်ရည်သိန်းချိန်မှာတီးနှံအထွက်တိုးပြီးတော့ပုံမကောင်းမွန်တဲ့ဘဝတွေရဖို့အတွက်ကိုစုတောင်းခဲ့ကြပါတယ်။ဟေဘေပီနယ်ကမျိုးတစ်ခုမှာတော့ငကားကားနဲ့အတူမီရှိမီပန်းတွေပစ်ဖောက်ခဲ့ကြတဲ့အတွက်အဲဒီကိုလာရောက်ကြည့်ရှုလဲပတ်သူတွေအတွက်ရောဒေသခံတွေအတွက်ပါရင်သက်ရှိမောစရာနေတဲ့ကူပွဲတော်တည်းဖြစ်ခဲ့ပါတယ်။ရန်လုံးပြည်နယ်မှာတော့ဒေသခံတွေဟာစားရက်တွေကိုဖျက်ညက်ကပ်ပြီးတော့ပုံစံမျိုးစုံလုပ်ပြီးနေတဲ့ကူကိုကြိုဆိုခဲ့ကြသလိုလက်မှုပညာသည်တွေကလည်းဝက်နှစ်ကိုကြိုဆိုတဲ့အနေနဲ့အရွယ်စားစုံပုံစံမျိုးစုံဝက်ရုပ်တွေကိုရာနဲ့ချီဖန်တီးပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။
တနင်္လာညချမ်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOE ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ VOE ရဲ့ website စာမျက်နှာမှာလည်းတပြိုင်တည်းနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတနင်္လာညချမ်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်ပလောဝမြို့နယ်ဘက်ကရွာသားတွေဟာသူတို့ဒေသမှာစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့ဘက်ကိုစစ်ဘေးတိမ်းရှောင်လာရကနေပြီးတော့အခုသူတို့ဟာရခိုင်တပ်မတော် AA နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတယ်လို့နယ်မြေခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အဲ့ဒီရှင်းလဝရွာသားလူငယ်တွေအနေနဲ့စစ်ရေးပြိပခါတွေထဲမှာဖမ်းဆီးခံရမှာကြောက်လို့သူတို့နေရက်ကနေတိမ်းရှောင်လာကြတာလို့မြို့ကန်တွေကပြောပါတယ်။စစ်ရေးတင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေကိုတော့ VOE ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့အတွင်းကိုစစ်ပြေးတင်းချောင်းလာကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ရှင်းလဝရွာသား24ဦးနဲ့အင်ရှင်2ဦးကိုသတ်မတော်ရဲ့တန်ကြားချက်အရကြောက်တော်ရဲစခန်းကဖမ်းဆီးထားတယ်လို့ကြောက်တော်မဲဆန္ဒနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥမ္မောင်မောင်က VOE ကိုပြောပါတယ်။
တော်တိုက်ပွဲအခြေအနေကြောင့်သူတို့တဲ့လူချုံမှုမရှိတာကြောင့်အဲ့ဒါလိုလာတဲ့အခါမှာဒီအုပ်ချုပ်ရေးမှုစီမံပြီးတော့ဒီအခြေအုပ်ချုပ်မှုကအစ်တင်းနေတိုင်းရဲ့ဒီအခြေအုပ်မှုကလည်းဒီအုပ်ချုပ်မှုကိုချောင်းချအလုံးနဲ့တားပြီးတော့သူတို့ကနေရတာလေမျိုးတမီလုံးပေါ်ကမနေ့ကနေတဲ့တဲ့ကောင်ရဲ့လောက်ပြီးသူတို့ကိုကြီးရဆုံးတွေစစ်တယ်သူတို့လာတဲ့ဥစ္စာတွေကိုမြည်တယ်မြတ်တဲ့ကောင်ကျော်ဆင်းရဲနေပြီးခွေးလုံးကဘယ်တော့တာပေါ့နော်ဒီချက်ချက်ပေါ့နော်မနေ့ကပြန်လာတာဒီချက်ချက်ပေါင်းဝင်ချက်ချက်ရောက်အဲ့တော့ကျွန်တော်တို့မြန်မာတော်လိုက်တဲ့အခါတရားရုံးကိုတော့ရေးစကန်ဒီပါတယ်တော့ရေးစကန်တော့မရှိဘူးတရားရုံးကိုပေါ်လာရင်နိုင်ပြီးတော့စစ်တွေကိုပို့လိုက်တယ်တရားလူကြီးနဲ့ပြုလို့မင်းင်းတဲ့အခါမှာတော့စစ်ကောင်ကတင်းနေတယ်ဆိုတော့တို့ဥမာခိုင်းတယ်ရှိတယ်လို့တော့ပြောကြတယ်တက်ကဖန်လိုက်တာပေါ့နော်ဘုံသုံးခွန်သားဆိုတဲ့တဲပါဖန်ဆိုင်တာပေါ့ဘုံမူတရားသားဒီကတည်းလို့ဒီအမှုဆုံးပြီးတော့ခိုင်းခိုင်းတာပေါ့နော
်အဲ့ဒီရှင်းလင်းဝရွာသားစစ်ဆောင်တွေဟာဇန်နဝါရီလ26ရက်နေ့ကပလောက်ဝမြို့နယ်ရှင်းလင်းဝကျေးရွာထက်ခုံရွာနဲ့အောက်ကြီးဝရွာဘက်မှာမြမတမတော်နဲ့ရခိုင်တမတော်အီအီတို့စိုက်ပွဲဖြစ်ပွားခဲ့ပြီးတမတော်ကနေရှင်းလင်းဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကျပ်လာတာကြောင့်နေရက်ကနေကြောက်တော်ဘက်ကိုသိမ်းရှောင်လာခဲ့ကြတာပါ अफांसी खंडा यारेवा युवा सिद्धुखा
उसे
ဖန်စီတရားဆွဲဆိုခံစားရတဲ့သူ26ဦးကိုစစ်တွေမြို့အမှတ်1ရဲစခန်းမှာထိန်းသိမ်းထားတယ်လို့သတင်းထွက်ပေါ်နေပြီမဲ့လေသူတို့စခန်းမှာဖန်စီ6လောင်ထားတာမရှိဘူးလို့တာဝန်ကျရဲရာရှိသူကပြောပါတယ်ကျွန်တော်ရဲစခန်းမှာလည်းမရှိပါဘူးဗျာဖန်လည်းဖမ်းမထားပါဘူးအခုကျွန်တော်ရဲစခန်းမှာလည်းမရှိသေးပါဘူးဗျာဖန်စီခံထားရတဲ့ယွာသားတွေကိုစစ်တွေမြို့အမှတ်1ရဲစခန်းမှာထိန်းသိမ်းထားတယ်လို့ပြည်နယ ပြုချက်ရယူဖို့တမရတော်သတင်းမှပြန်ကြားရေးဖွဲ့လွှဲဖွဲ့တွင်မှုနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတမရတော်ပြောခွင့်ရကိုအချိန်ချင်းဆက်သွယ်ခဲ့ပြီမဲ့လဲဆက်သွယ်လို့မရခဲ့ပါဘူးတိုက်ပွဲနောက်ဆုံးသတင်းအနေနဲ့တော့ဖေဖော်ဝါရီလ၂ရက်နေ့နဲ့၃ရက်နေ့တွေကရခိုင်ပြည်နယ်ရိတ်တောင်မြို့နယ်ကြောက်တန်းရွာနေတဝိုက်မှာရခိုင်တမရတော်ကနေချုံခုဘုံခွဲတိုက်ခိုက်တာတွေရှိခဲ့ ကျွန်တော်တို့အနေနဲ့ကြေးရွာတွေကိုအကာအကွယ်ယူတိုက်ခိုက်တာဖြစ်ပြီးတော်ရဲမှာတိုက်ခိုက်တဲ့နယ်လို့တမရတော်တရင်မှပြန်ကြားရေးဖွဲ့ဝင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကပြောခွင့်ရဘူမူကြီးဝင်းစောဦးကတရင်မီဒီယာတွေကိုပြောဆိုထားပါတယ်။စနေနေ့ကရတိတောင်မြို့နယ်ရေဘုံနဲ့ကြောက်တန်းရွာကြားအေးအေးဘက်ကဘုံခွဲတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်လို့တော့ဘူမူကြီးဝင်းစောဦးကိုတနင်္ ကျွန်တော်တို့တက်တယ်အတော့မြေကားထင်ပြီးတော့မှဒီကောင်းနေမိုင်းဆွဲတိုက်ခိုက်တယ်နဲ့တူရဲ့ဟာတကယ်တမ်းဖြစ်တာအဲ့ဒါအရာကပါကျွန်တော်တို့ရောက်သွားတဲ့အချိန်မှာတော့ကားမှာတော့လူတွေတယောက်မှမတွေ့ဘူးခင်ဗျစစ်ရေးပဋိပက္ခမငြိမ်းသေးတာနဲ့မြအရေးအတွက်၆ဆောင်ကျော်ရှိလာပြီဖြစ်တဲ့စစ်ဆောင်ဒုက္ခသည်တွေစားရောက်နေထိုင်ရေးတမကခလင်းငယ်တွေရဲ့ပညာရေးအတွက်လည်းအခက်အခဲကြုံနေရပါတယ် ုင်မျိုးဆက်သစ်လူငယ်ကွန်ရက်ဦးဆောင်သူကိုတန်းလှကအခုလိုပြောပါရယ
်အမှန်ကျောင်းပါကအလေတဲ့အဆင်မရှိဘူးကွာမူလာတဲ့အဆင်ရှိတယ်ကျွန်တော်တို့ဒီအလေတဲ့တက်ရတဲ့ကျောင်းသားကျောင်းတော်တွေကခက်ခဲတယ်ဖြစ်တယ်ဟိုကကျောင်းတက်လို့မရဘူးပေါ့ကျောင်းတက်လို့မရဘူးဆိုတော့ဆောင်မွေးကိုဘယ်လိုစစ်မလဲပေါ့ဆောင်မွေးစစ်ဖို့အတွက်ကအခြားနေရာမှာစီစီစီစီရမယ်ဒါမှမဟုတ်ဆိုရင်အဲ့ဒီမူလာတဲ့ကျောင်းမှာပဲကျွန်တော်တို့ဆောင်မွေးစစ်အောင်ပြင်ဆင်ရမယ်ဒီကလေးတွေကအမှအဝေးမှာသွားပြီးတော့ဆောင်မွေးသွားစီရမယ်ဆိုတဲ့ခါကျရင်ဒါဆမပြေဘူးရယ်ဘယ်မိဖတ်ရမှလည်းမလွတ်ဘူးရယ်အဲ့ကြောင့်လို့ဒီဆောင်မွေးခက်ခဲတာရှိတယ်
တီတော်သွင်းမှာပဲရခိုင်ပြည်နယ်ကြောက်တော်ဘုံရွှန်ရသိတောင်ဗူဒီတောင်မောင်သောမြောက်ဦးမြေဘုံမြို့နယ်တွေမှာရှိတဲ့ကျေးရွာတွေမှာအေအေဖွဲ့တွေရောနှုတ်ဝင်ရောက်နေတာကြောင့်မတင်ကာတဲ့လူနေအိမ်တွေကိုစစ်ဆေးသွားဖို့ရခိုင်ပြည်နယ်အစိုးရဖွဲ့ကနေဇန်နဝါရီလ28ရက်နေ့ရက်စွဲနဲ့ညွန်ကြားချက်ထုတ်ပြန်ထားပြီးနောက်ပိုင်းတီတော်သွင်းမှာစစ်ဆေးမှုတွေပုံမူတင်းကျပ်လာနေပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တနင်္လာရီတိုင်းဝန်ကြီးချုပ်ကိုဒေသခံတချို့တိုင်ကြားထားတဲ့ပုံမှာ NND ကစစ်ဆေးနေပြီဆိုတဲ့သတင်းကိုတင်ဆက်ချင်ပါတယ်တနင်္လာရီတိုင်းဝန်ကြီးချုပ်ကိုတိုင်ကြားထားတာတွေအပေါ်မှာဆက်လက်စစ်ဆေးနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်တဦးက VOA ကိုပြောဆိုလိုက်ပါတယ်ပထမတိုင်ကြားစာတစ်ဆောင်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေချိန်မှာပဲတိုင်ကြားစာနောက်တစ်ဆောင်ထပ်ရှိလက်ခံရရှိတဲ့နောက်အခုလိုမျိုးပြောလိုက်တာပါပါတီရဲ့မူအရာအပြစ်ရှိရင်ရှိသလိုလုပ်ရမယ့်တာဝန်ရှိတယ်လို့လည်းစုံစမ်းစစ်ဆေးရေးအဖွဲ့ဝင်ကပြောပါတယ်ဒီကြောင့် VOA မြန်မာပိုင်းရဲ့သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်တနင်္လာတိုင်းဝန်ကြီးချုပ်ဒေါ်လဲလဲမော်နဲ့ပတ်သက်လို့ပြီးခဲ့တဲ့လမှာတဝဲဒေသခံတချို့ကတန်ကြားစာတစ်ဆောင်ပို့ခဲ့ပြီးတဲ့နောက်အခုတခါ NLD ပါတီကိုဝန်ရံအားပေးသူဗိတ်ဒေသခံ60ကျော်ကတန်ကြားစာတစ်ဆောင်ထပ်ပို့တာပါစံတော်အီလာကုံပိုင်းကထပ်ပို့တဲ့နောက်ထပ်တိုင်ကြားစာကိုလည်းလက်ခံရရှိထားပြီးလိုအပ်တဲ့စစ်ဆေးမှုတွေလုပ်နေတယ်လို့ NND ဘဟုစုံစမ်းစစ်ဆေးရေးအဖွဲ့ဝင်ဦးကျော်ဟိုးက VOA ကိုပြောပါတယ်
။ဟုတ်ကဲ့ရောက်ပါလေကျွန်တော်ဆက်တက်ဆက်နေပါလား။မဆက်တက်ဆိုတာတို့ရတင်ပြချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုဥစားပေါ့ဟိုမင်းများဆုံးမင်းများစုံစမ်းတာပေါ့။အဲပေါ့တို့ရလည်းတို့သိတာတွေပြောတာပေါ့ဒါပဲခုနပြောသလိုပေါ့တို့ကဟိယဆေးတွေများဟိယဆေးတွေများနောက်တို့တင်ပြတဲ့စာစာနာနေရတယ်ဖိုတိုကော်ပီတွေအဲဆိုတော့ကျွန်တော်တို့ကလည်းခုနပြောလို့ဒီတို့စုဟိုဘယ်ကကြားတယ်လဲပေါ့ဘလူကပြောတယ်အဲ့ဒါတွေမေးပြီးတော့အဲ့ဒီလူတွေကိုကျွန်တော်တို့ခေါ်ဖို့စီစဉ်နေတယ်
ပထမတိုင်ကြားစာထဲမှာတော့ဝင်းကျိုးရဲ့ဆွေမျိုးတော်ဆက်သူကိုကိုရီးယားရှိခံထားတာနိုင်ငံတော်ကိုကျွေးကြံပေးသွင်းမှုရှိနေတဲ့ GGS ကုမ္ပဏီကိုတဝဲခရိုင်လျှက်စစ်ထုတ်လို့လုပ်ပိုင်ခွင့်ချထားပေးတာစတဲ့ကိစ္စတွေပါဝင်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ကပြဖို့ကြတဲ့တိုင်ကြားစာနောက်ဆောင်မှာတော့ဝင်းကြီးချုပ်အပြင်တိုင်းစီမံဘဏ္ဍာဝင်းကြီးလည်းပါတယ်လို့တိုင်ကြားတဲ့ထဲမှာပါဝင်တဲ့အမင်းဖော်လူသူတူက VOE ကိုခုလိုပြောပါတယ
်။ကျွန်တော်လွန်လဲမောအဲနောက်မှာခါကတဲ့ PSO အတွက်ကိုရီးယားစီမောဗျာ။အဲကိုအတွက်ကိုရီးယားစီအရောတရားမဝင်ဘူးလေ။သူတောက်ကတဲ့ကိုရီးယားစီအဲသူတောက်ကတဲ့ကိုရီးယားစီအဒီကအတော့နဲ့အကျုံးမဝင်လို့ကျွန်တော်လိုတိုင်ခဲ့ကြဗျာ။အဲပြည့်စုံကျုံဆုံးမှုတဲ့ဗောဗျာပြည်ဒီဘတ်တော့ကျုံဆုံးနေတဲ့တဲ့တွေတက်ကြတဲ့ကစားအဲကျုံဆုံးရစပရတူတခလုံးနေတဲ့ပေါ်ပြရလာတဲ့လုံတဲ့အတိုက်တဲ့ဥပြိုးဝဲဆုံးမှာပါတယ်ခင်ဗျာအဝကြီးစီမံဝကြီးဟာသူလည်းကိုကြီးရဆရာသူအဲပြည့်စုံမှုကစားတဲ့ဒုက္ခလို့ခင်ဗျာ
ဒီလိုတိုင်ကြားချက်တွေကိုစုံစမ်းစစ်ဆေးပြီးရနောက်တွေ့ရှိတဲ့အချက်တွေကအဖြစ်ရှိရဆိုတာမှန်ရင်တော့အရေးယူမယ်လို့ကြော်ဟိုးကပြောပါတယ
်မကြီးတို့ပဲရမလဲကျွန်တော်တို့ပါတီရပူရဟိုအဖြစ်ရှိလို့ပဲကျွန်တော်တို့ကလော့မတာဝန်ရှိတယ်ဒီအဲ့ဒါတော့
တိုင်ကြားစာနှစ်ဆောင်လုံးမှာ NLD ဘိုးအလုံးမှုဆောင်အဖွဲ့ဝင်တူလည်းဖြစ် NLD ပါတီတနည်းလိုက်တိုင်ဥက္ကဋ္ဌလည်းဖြစ်တဲ့ဦးအောင်စိုးကိုပါတိုင်ကြားထားတယ်ဆိုတာတိုင်ကြားသူတွေဘက်ကရောဦးကျော်ဟိုးကရောအတည်ပြုပြောဆိုပါတယ်ဒါပေမဲ့လေဦးအောင်စိုးနဲ့ပတ်သက်ပြီးဘလို့တိုင်ကြားထားတယ်ဆိုတဲ့အသေးစိတ်ကတော့အတိအကျမသိရပါဘူး။ဦးအောင်စိုးဟာဝင်းကြီးချုပ်ဒေါ်လဲလဲမော်ရဲ့ခင်မွန်းဖြစ်သူနဲ့ညီကိုတော်ဆက်ပြီးအခုဒေါ်လဲလဲမော်ရဲ့ကိုကြီးရာရှိပြီးလုပ်နေရလို့တိုင်ကြားသူတွေကစွပ်စွဲထားသူဟာဦးအောင်စိုးရဲ့သမီးဖြစ်ပါတယ်။ဝင်းကြီးချုပ်ဒေါက်တာလဲလဲမော်ကိုတိုင်ကတော့သူ့ဘော်စွပ်စွဲချက်တွေကိုရှင်းစရာမလိုတဲ့ကြောင်းအချိန်တရင်တိသွားမယ်ကြောင်းလာစစ်ကြဖို့နဲ့မဟုတ်တာလှုပ်ထားရင်ပေါ်တာပဲလို့ဇန်နဝါရီလတတိယပတ်က ARD သတင်းဌာနကိုပြောထားပူပါတယ်ခင်ဗျာ။
ကိုထောင်ခံသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်ဆက်ပြီးတော့နားဆင်ရမှာကတော့ကယားပြည်နယ်မှာဗိုလ်ချုပ်ကျေးရုပ်ထားရှိတဲ့အမှုဒီသဘောမတူတဲ့ကယင်းီလူငယ်တွေကကယား NND ရုံးရှိမှာတပိတ်စခန်းချပြီးကန့်ကွက်နေတဲ့သတင်းဖြစ်ပါတယ်ကယားပြည်နယ်လိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရုပ်ထားရှိတာကိုကန့်ကွက်တဲ့ဆန္ဒပြပွဲကဆက်ပြီးတော့ရှိနေပြီးတော့လက်ရှိမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပြည်နယ်ရုံးရှိမှာကယင်းီလူငယ်တွေကတပိတ်စခန်းဖွင့်ထားလိုက်ကြတာပါဗိုလ်ချုပ်ကျေးရုပ်ဆိုင်ထူပွဲကိုတက်ရောက်တဲ့ NND ဗဟိုအလုံးမှုဆောင်အဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခွင့်ရဖို့ NND ရုံးရှိမှာတပိတ်စခန်းဖွင့်ပြီးတောင်းဆိုနေကြပေမဲ့လည်းတွေ့ဆုံခွင့်တော့မရသေးပါဘူးဒီအကြောင်းအပြည့်စုံကိုတော့ကိုဇော်ထက်ကသတင်းပေးပို့ထားပါတယ
်ကယင်းီလူငယ်တွေအပြင်းထန်ကန့်ကွက်နေရကြကပဲထောက်ခံပွဲကြီးလုပ်ပြီးတော့ပြည်နယ်အစိုးရအစည်းအဝေးနဲ့ဇန်နဝါရီ31ရက်နေ့ကကန္နာဝင်ဟေဝန်ပန်းချံမှာဗိုလ်ချုပ်ကြီးရုပ်ကိုထားရှိလိုက်ပြီးတဲ့နောက်ဆန္ဒပြပွဲကြီးရံမသွားပဲဆက်ရှိနေရပါကြီးရုပ်ကိုအခမ်းအနားနဲ့စထားတဲ့နေ့ကပန်းချံဝမှာပိတ်ပြီးဆန္ဒပြကန့်ကွက်တာကြောင့်ငိမ့်စုစီပုံမှန်19နဲ့အမှုဖွင့်အဖမ်းခံရတဲ့လူငယ်အယောက်20ကိုတော့အာမခံနဲ့ပြန်လွှတ်ပေးခဲ့ပြီးဖြစ်ပါတယ်ဒီလိုရုပ်တုထားရှိရဲ့ကိစ္စအပါအဝင်ကယားပြည်နယ်အတွင်းအခြေအနေရက်ရက်ကိုဆွေးနွေးဖို့ဆိုပြီး NLD ဗိုလ်ဟုအလုံးမှုဆောင်အဖွဲ့ကိုစာရေးသားပေးပို့ခဲ့ပေမဲ့တွေ့ဆုံခွင့်မရခဲ့ဘူးလို့ဆန္ဒပြကယင်းဒီလူငယ်တအုပ်ဖြစ်သူခွန်တော်မတ်စ်ကပြောပါရတယ်။
ကျွန်တော်တို့လည်းမတွေ့ရအောင်ကလည်းခုနကပြည်နယ်ဆူရကကျွန်တော်တို့နဲ့ပြီးမတွေ့သေးခြင်းလို့ပဲကျွန်တော်တို့လည်းမတွေ့ရတာပါ။ကျွန်တော်တို့ဒီမှာစောင့်နေရဆိုတာပြည်နယ်ဆူရတွေကလည်းသိတယ်ကျွန်တော်တို့ဆိုလိုချင်တာ NLD ရုံးရှိမှာဆန္ဒပေါ်ပြီးထုတ်ဖို့ဒီတပည့်တော်ဖွင့်ရတဲ့တောင်းရင်းကလည်းဒီကျေးရုပ်ဖြစ်မြောက်ဖို့အတွက် NLD ကလည်းစတာပါဗျ။ကိုကုံပြောရင်တော့ချိုးရအဖက်အနေနဲ့ကဝင်ကြီးပုံစံမျိုးနဲ့မတည့်ဘဲနဲ့အရောက်ပုံစံနဲ့တည့်တယ်။ပါတီကိုယ်စားလှယ်ပုံစံမျိုးနဲ့တည့်တာကျွန်တော်တွေ့ရတယ်မှာ
။အခု NLD ရုံးရှိမှာတနင်္ဂနွေနေ့ကစပြီးဖွင့်ထားတဲ့တပည့်စကမ်းမှာအာမခံနဲ့ပြန်လွတ်လာတဲ့လူငယ်တချို့အပြင်တခြားကယင်းဒီလူငယ်တွေပါပူပေါင်းပါဝင်ပြီးဆန္ဒပြနေကြတာပါ။အခုလိုတပိတ်စကမ်းပွင့်ဆန္ဒပြနေတဲ့အပေါ်ရဲတပ်ဖွဲ့ဘက်ကဘလို့ရေးယူလုံဆောင်နိုင်ခြင်းနဲ့ပတ်သက်လို့တော့လွိုက်ကော်မြို့နယ်ရဲစကမ်းမှုဒုရဲမှုဝင်းထေကအခုလိုပြောပါရယ
်ဟုတ်တယ်ဟုတ်တယ်ဟိုကလားကိုကနေစုစီစကူကသူအမကန်နဲ့ကိုပြန်လုပ်ပေးရတယ်သူအမကန်ပေးကြတယ်ဟိုတရားမှဆင်မယ်ဒါပဲအဲ့တော့ကျွန်တော်ကသူတို့ဟိုလှုပ်တဲ့ဥစ္စာကျွန်တော်ကဘာမှပုံမြင်ရခြင်းမပြေတော့ကျွန်တော်အလုံးနဲ့ကျွန်တော်ဝင်လာရဲ့လဲညာကျိုးစီအောင်မင်းမင်းစီနေနဲ့ကျိုးဆောင်ရလို့ဘာဖြစ်လဲကျွန်တော်စီရောက်လာပါပေါ့အဲ့ကျန်တော့စီရပါပေ
ါ့ NLD ပြည်နယ်ရုံးရှိမှာတပိတ်စကမ်းဖွင့်မဲ့ကိစ္စကို KNDP လူငယ်အင်အားစုကခွန်ရဲမင်းကျော်လက်မှတ်ရေးထိုးပြီးမြို့နယ်ရဲတပ်ဖွဲ့မှုကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်အဲ့ဒီအကြောင်းကြားစာဟာဥပဒေနဲ့ညီညွတ်မှုမရှိလို့လက်မခံနိုင်တဲ့အကြောင်းရဲတပ်ဖွဲ့မှုကအကြောင်းပြန်ထားပါတယ်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။ပစိဖိတ်ကျွန်းနိုင်ငံတစ်ခုဖြစ်တဲ့နော်ရုကျွန်းပေါ်မှာတော့ဩစတေးလျနိုင်ငံကငှားယမ်းထားတဲ့လူဝင်မှုကြီးကြပ်ရေးစခန်းကကလေးငယ်တွေကိုထိမ့်သိမ်းထားရှိတော့မှာမဟုတ်ဘူးလို့ဩစတေးလျနိုင်ငံကပြောဆိုလိုက်ပါတယ်။ကျွန်းပေါ်မှာနောက်ဆုံးကြံခဲ့တဲ့ကလေးငယ်၄ဦးနဲ့သူတို့ရဲ့မိသားစုတွေကို2016ခုနှစ်တုန်းကအမေရိကန်မှာထားရှိတဲ့ဒုက္ခသည်များနေရာချထားရေးသဘောတူညီချက်အရအမေရိကန်ပြည်ထောင်စုကိုပို့ဆောင်ဖို့ပြင်ဆင်နေပါပြီ။ဆစ်ဒနီမြို့ကနေဖေးလ်မာဆာသတင်းပေးပို့ထားတာကိုတော့ကိုသားညွန်ဦးပြောပြပေးပါရှင်
။ပြီးခဲ့တဲ့ဩဂတ်စ်လတုန်းကတော့ညူရူးကျွန်းပေါ်ကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းမှာကလေးငယ်100ကျော်ကိုထိန်းသိမ်းထားတာပါ။ပင်လယ်ပြင်ကနေပြီးတော့ဩစတြေးလျနိုင်ငံတွင်းကိုခိုလုံဖို့လာရောက်မှုတွေကိုဟန့်တားဖို့ရည်ရွယ်ပြီးတော့ဩစတြေးလျနိုင်ငံကသူ့ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုတင်းတင်းကြပ်ကြပ်ကိုကင်တွယ်ထားပါတယ်။ဒီလိုမျိုးဒုက္ခသည်တွေကိုခိုလုံခွင့်နဲ့နေရာချထားရေးတွေကိုလည်းဩစတြေးလျကညှဉ်းဆန်ခဲ့ပါတယ်။ဒါကြောင့်လည်းငယ်ရွယ်တဲ့လူငယ်တွေအတွက်တော့သူရဲ့ဘဝတစ်လျှောက်လုံးအတွက်ထိခိုက်နင်းနာစေတယ်ဆိုပြီးတော့ဝေဖန်မှုတွေရှိနေပြီးတော့ဒီအတွက်လည်းဩစတြေးလျအစိုးရကိုပြင်းပြင်းထန်ထန်ဖိအားတွေပေးခဲ့ကြပါတယ်။အဲ့နောက်တော့ညူရူးကျွန်းပေါ်ကကလင်းငယ်တွေကိုထိမ့်သိမ်းထားရှိတော့မှမဟုတ်ဘူးလို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကအတည်ပြုပြောခဲ့ပါတယ်။ဒါပေမဲ့လို့လဲယာကနန်းရှိတဲ့လူကြီးတွေကိုတော့ကျွန်းပေါ်မှာဆက်ပြီးတော့ထိန်းသိမ်းထားမယ်လို့ဆိုရတယ်။အခုလို့သူတို့အေးအေးယူကန်တယ်မှုတွေကြောင့်လဲဩစတြေးလျနိုင်ငံစီကိုခိုလုံဖို့လာကြတဲ့လှေသင်္ဘောတွေအပြင်ပင်လယ်ပြင်ထဲမှာနှိမ့်မြုပ်သေဆုံးကြတဲ့အဖြစ်အပျက်ဇူးတွေကိုလည်းတားဆီးနိုင်ခဲ့တယ်လို့ဝန်ကြီးချုပ် Morrison ကပြောခဲ့ပါတယ်။ New Zealand ပေါ်ထိန်းသိမ်းစခန်းမှာရှိနေတဲ့နေထိုင်မကောင်းတဲ့ဒုက္ခသည်တွေကိုခေါ်ယူကူတာပြဖို့ဝေဖန်ပြောဆိုတိုက်တွန်းမှုတွေကြောင့်လဲဒီကိစ္စအပေါ်မှာဩစတြေးလျဝန်ကြီးချုပ်ကလိုက်လျောပေးခဲ့ပါတယ်။ထိန်းသိမ်းရေးစခန်းတွေကနေထိုင်မကောင်းဖြစ်နေတဲ့ဒုက္ခသည်တွေ၊ဒဏ်ရာနေတဲ့ဒုက္ခသည်တွေကိုဩစတြေးလျနိုင်ငံကိုခေါ်ယူပြီးတော့စစ်ကူတာပြဖို့ညှဉ်းဆန်တဲ့လူမှုကြီးကြပ်ရေးအာဏာပိုင်အဖွဲ့ရဲ့ဆုံးဖြတ်ချက်တိုင်းကိုလည်းလွတ်လပ်တဲ့စစ်ပညာရှင်အဖွဲ့တစ်ဖွဲ့ကပြန်ပြီးတော့ဆန်းဆက်သွားဖို့ရှိနေပါတယ်။ဒါမဲ့သတင်းပတ်မှာလုံးမဲ့ဩစတြေးလျလွှတ်တော်ရဲ့လူမှုကြီးကြပ်ရေးမူဝါဒတွေလောက်ကန်ဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ဝေဖန်ခံရမယ့်အရေးကိုကြိုတင်ကာကွယ်တဲ့အနေနဲ့ဝကြီးချုပ်အနေနဲ့အခုလိုမျိုးလိုက်လျောဆောင်ရလာတာဖြစ်တယ်လို့ယူဆပါရတယ်။ဖရယ်လွှတ်တော်ကတတိပုဂ္ဂလလွှတ်တော်မှဖြစ်တဲ့ Karen Pops ကတော့အစိုးရအနေနဲ့တုံ့ပြန်ဆောင်ရွက်မှုတွေနှိကွေးလွန်းနေဆိုပြီးတော့ဝေဖန်သွားပါရတယ်
။ The only reason that children have been removed from detention is because of community pressure. The government was keeping children there for 5 years or more without any hope of a future.
လူမှုအတိုင်းဝိုင်းတွေရဲ့ဖိအားကြောင့်ပဲထိန်းသိမ်းရေးစခန်းကကလေးငယ်တွေကိုအခုလိုလွှတ်ပေးလိုက်တာပါ။အခုလိုဖိအားမပေးမချင်းကလေးငယ်တွေဟာလွတ်လပ်မှုနဲ့လုံခြုံမှုဆိုင်ရာသူတို့ရဲ့အနာဂတ်မျှော်လင့်ချက်တွေပျောက်ဆုံးပြီး9နှစ်ထက်မနည်းအဲ့ဒီမှာထိန်းသိမ်းခံခဲ့ကြရပါတယ်။ Manus June နဲ့ Nehru June ဘော်ကစေဝါကုသမှုအခြေအနေတွေဟာလက်မခံနိုင်စရာဖြစ်နေပြီးတော့ပြုပြင်ပြောင်းလဲပြစ်ဖို့လိုအပ်တဲ့အတွက်စေပညာကျွမ်းကျင်သူတွေဘက်ကဒုက္ခသည်အကူအညီပေးနေတဲ့အဖွဲ့တွေနဲ့ပူးပေါင်းပြီးဘယ်လိုဆောင်ရွက်သွားမလဲဆိုတာစောင့်ကြည့်သွားရမှာပါ။
တိငယ်တဲ့ညူရူးသမရနိုင်ငံမှာဩစတြေးလျနိုင်ငံက2012ခုနှစ်ကလေးကထိန်းသိမ်းစခန်းတစ်ခုဖွင့်ဖို့နေရာငှားရမ်းခဲ့ပြီးတော့အဲ့ဒီမှာတော့ပင်လယ်ပြင်ဘက်ကရောက်လာတဲ့ခိုးလုံသူတွေကိုထိန်းသိမ်းထားပါတယ်။ Papua New Guinea ပိုင်း Manus ကျွန်းပေါ်ကလာတူထိန်းသိမ်းစခန်းတစ်ခုကိုတော့ပြရီကြောင့်ပဲ2018ခုနှစ်အောက်တိုဘာလထဲမှာပြိပင်ခဲ့ပါတယ်။ဒါမှမဟုတ်လေရာဂနန်းရှိတဲ့ဒုက္ခသည်တွေခိုလုံခွင့်လျှောက်ထားသူတွေဟာအဲ့ဒီကကျုံးမော်ကလူနေအဆောက်အုံတွေပေါ်မှာဆက်လက်နေထိုင်နေရဆဲဖြစ်ပြီးတော့သူတို့ရဲ့အနာဂတ်ဟာလည်းမရေမရာဖြစ်နေရဆဲပါ။ပင်လယ်ပြင်ဘက်ကခိုလုံဖို့ရောက်လာသူတွေကိုတားဆီးဖို့ဒုက္ခသည်တွေတင်ဆောင်လာတဲ့လှေမှန်သမျှကိုအတင်းပြန်လှည့်ခိုင်းဖို့ကိုလည်းဩစတြေးလျရေတပ်က2013ခုနှစ်ကလေးကအစိုးရကအမိန့်ထုတ်ပြန်ပြီးထားပါတယ်ခင်ဗျာ။
ကိုသားညုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန်းသားတွေဖြစ်တဲ့စီးပွားရေးခန်းသား blogger တွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်လိုင်းဒိုမီတာ25 32နဲ့51တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဖေဖော်ဝါရီလ4ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953 ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန်းနာတွေဖြစ်တဲ့စီးပွားရေးခန်းနာ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဂုံတိတ်ခါဆိုတဲ့စကားလုံးဟာဂုံနဲ့တိတ်ခါဆိုတဲ့စကားလုံးတစ်ခုပေါင်းစပ်ထားတာဖြစ်ပြီးတော့သိတာမြင်သားတဲ့အရာဖြစ်ပါတယ်။
ဒေါက်တာဒေါ်လဲလဲဝင်းရဲ့ယုံကြည်ရပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုအရင်ဦးဆုံးအပတ်စဉ်ခန္ဓာတွေကစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်တိုက်ခန်းတွေကိုအရစ်ကြဝယ်နိုင်ဖို့အတွက်ဘန်တွေကငွေချီးပေးနေပါပြီကိုယ့်ရဲ့ဝင်ငွေအတိုင်းဒါအလိုက်ဘန်ချင်းငွေလျှောက်လို့ရတယ်လို့ဆိုပေမဲ့ဘန်တိုးနှုန်းကတော့ကြီးနေပါသေးတယ်လို့အိမ်ချမ်းမြေလုပ်ငန်းရှင်အဝင်းဝိုင်းကပြောပါတယ်ဒါပေမဲ့လည်းအိမ်ချမ်းမြေဈေးအေးနေချိန်မှာတကယ်နေမဲ့သူတွေအတွက်ဝယ်ယူဖို့တန်တဲ့အခြေအနေလားရင်းနှီးမြှုပ်နှံသူတွေအတွက်အချိန်ကောင်းလားဆိုတာကတော့မြန်မာ Developer Association ရဲ့အတွင်းမှုဦးဇော်ရဲဝင်းနဲ့ဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာနားဆင်ကြရပါမယ်မတ်တင်ကြီးထိုက်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ကျွန်တော်တို့ဒီမှာဆိုရင်ဒီမှာ developer association ကဒီလိုပါတယ်ပါဆိုလို့ရှိရင်တိတ်မရပါဝန်ကျင်ရနေပြီးတော့ကျွန်တော်တို့ဟိုတိတ်တောင်အောက်မှာအဆက်အဆက်ရှိပါတယ်ပုံမှန်ဟိုအကြီးလောကတူတွေအတွက်ပေါ့နော်ရှိပါတယ်ခင်ဗ
ျဒီဘန်းနေဘက်ကရောငွေချိမဲ့သူတွေဘလို့လူမျိုးတွေကိုချိပါတယ်လေလူတိုင်းတော့ရမယ်မထင်ဘူးနော်
ဒီအညာဝရမယ်ဆိုရင်အကူကကနသတ်မှတ်ထားတဲ့ developer ဟိုရောင်းဝယ်မဲ့ပုံစံတောင်းပေးမဲ့ဟိုဟာပုံစံတစ်ခုကိုဝင်သွားပြီဆိုရင်အဲ့ဒီပုံစံထဲမှာဟိုတရုတ်ပေးပြီဆိုတာနဲ့ဒီအဟိုချင်းကိုလျှောက်လာရင်ရပါတယ်အဲ့ဒီမှာသတ်မှတ်ထားတဲ့အရေးချင်းကိုခေါ်တဲ့ကနာ AI ဝင်ငွေပေါ့နော်ဒီသားစီဝင်ငွေကိုယ့်ရဲ့ဝင်ငွေချင်းညာလောအဲ့ဒါဒီဟိုတော့ပေးရတာပါအဲ့ဒီကမျိုးတွေအဲပြီဆိုလို့ရှိရင်တတို့အဲ့ဒီမှာဘာရဲ့သတ်မှတ်ထားတဲ့ပုံစံတွေကဟိုတိတ်တော့မများကြီးမဟုတ်ပြီမဲ့တိတ်တော့အနေနဲ့မဟုတ်ပါဘူးချေးယူမဲ့ပြန်ဆက်မဲ့ပမာဏနဲ့သူ့ကိုယ့်ရဲ့ဝင်ငွေပမာဏကအဲ့ဒီတိုက်ညီမှုရှိတယ်ဆိုလို့ရှိရင်ဘာရဲ့ချင်းငွေကြီးရရရှိကြပါလေ
ဘန်တိုးနှုံရောက်တော့ရဥစော်ရဲဝင်ဘလို့နေပါလဲ
ဘန်တိုးနှုံကတော့ကျွန်တော်တို့ဗမာပြည်မှာတော့ဥစားပြောသလိုဟိုချီးယူဘန်ကချီးယူတဲ့ဒီမှာတည်းများကဟိုအလဲဆုံး73ကျန်းရဲ့ဘာဖြစ်နေတာပေါ့နော်သူကအတိုးကတော့အများဆုံး73ကျန်းယူရမယ်ဆိုပေမဲ့ဟိုဘန်ဝင်ဆောင်မှုနှုံတွေကရှိသေးတော့ကျွန်တော်တို့73ကျန်းကိုတစ်ခါတလေ74ကျန်း15ကျန်းလောက်ဖြစ်သွားတာတွေရှိပါလေအဲ့တော့ဘန်ကနေပြီးတော့ဟုံးနှုံတွေချီးတဲ့နေရာမှာဟိုဘုံလုံးအတွက်ကိုတီးကြပေါ့နော်ဘာရခိုင်လုံး6ဟိုဘုံလုံးဆိုတာခိုင်မာလို့ကြောက်မှုဘာရခိုင်လုံး6ခိုင်လုံးဆိုတဲ့အချင်းမရောက်သေးပါဘူးအဲဘာကနေပြီးစီးပွားရေးလုပ်ငန်းအတွက်ပဲချင်းချင်းဘယ်လိုပဲချင်းချင်းခသုံးချက်လုံးတော့ကျွန်တော်တို့ကပေးရတယ်ဝန်ဆောင်မှုတွေလည်းထားရတော့စနေချက်15ချက်တော့ဖြစ်သွားကြတာတော့များပါလေခင်ဗျအဲ့တော့ဘန်တိုးတော့ကတော့ကျွန်တော်တို့ဒီမှာဘာကြီးမှာတော့များသေးတယ်လို့ပြောလို့ရပါတယ်ဆိုတော့တစ်ရှည်နဲ့ရုတ်ဖြီးပြီးတော့ချင်းမယ်ဆိုရင်ဘန်တိုးလုံးကိုဆက်ရမယ်ဆိုတော့အခုဆိုလို့ရှိရင်တော့အဲ့ဒီမှာကလူတွေတက်တော့နည်းနည်းဝလို့မို့ရှိပါတယ်။အဲဒါကအဲ့ဒီပုံမှာမူတည်ပြီးတော့မှချိုးရေတုံးနေရအရှိဆက်တဲ့အခါမှာဒီတော့အဲ့ရဘူလာတံမိုးကြီးရဆိုလို့ရှိရင်ဟိုတစားခွဲလောက်ဖြစ်သွားတာပေါ့နော်။ဟိုနှစ်စားလောက်ဖြစ်သွားတာနှစ်စားနီးပါးလောက်ဖြစ်သွားတာဒီလေသူကတချို့ဝယ်ယူသူတွေကလည်းဘန်တိုးနဲ့အဲဘန်အနေချင်းနေနဲ့မချင်းချင်းကြတာလည်းရှိပါတယ်။အဲ့လိုကြောက်တယ်ပဲတချို့ကြီးကအယောင်းဝယ်ကျွန်တော်ဟိုပေးနေရလည်းရှိပါတယ်ခင်ဗျာ။
ဒီအိမ်ဝယ်မဲ့သူတွေကဒီအိမ်ဖိုးကိုအရစ်ကြပေးရသလားဒါမှမဟုတ်တစ်ခါတည်းပဲပေးရသလားရှင
်အဲကျွန်တော်တို့ပေးတဲ့နေရာမှာကျွန်တော်အရစ်ကြပေးရပါတယ်တစ်ခါတည်းဟိုလက်ပေးမဲ့ပေါ့နော်ဟိုလိုတော့ဟိုပေးရမလိုပါဘူးအခက်အခဲရှိပါတယ်ဟိုတော့ပေးမဲ့အပြစ်ပေးနိုင်တဲ့လူကလည်းပေးလို့ရတယ်လို့အဲတချို့ကျတော့ဟိုပထမအတုပ်ပေါ့နော်300ရာခိုင်နှုန်းပေးရတာလည်းရှိတယ်လို့အခုဆိုလို့ရှိရင်ကျွန်တော်တချို့တွေနဲ့ပန်နေရလေပဲတချို့ပန်နေရဒီကပို့ပြီးတော့ဟုံးလုံးအစ်စ်တွေကိုထပ်မံတိုးချဲ့ထားတဲ့အတွက်အဲ့ဒီပထမဦးဆုံးပေးရမယ့်30ရာခိုင်နှုန်းတော့မှ15လခွဲပေးပြီးတော့မှဟိုပေးရမယ့်အခြေအနေလေးဒီပါလာပါတယ်ခင်ဗျာ
ဒီကြိုပွင့်ဆိုတဲ့ဟိုအိမ်ပေါ်မှာတက်မနေရသေးပဲနဲ့ပေးရတာလားဒါမှမဟုတ်ရင်အိမ်ပေါ်မှာနေပြီးတော့မှတခါတည်းတိုက်ခန်းရပြီးတော့မှအဲ့လိုပေးရတာလားရှင်
အဲ့ဒီမှာလည်းပဲဟိုတပိုင်းရှိပါတယ်တပိုင်းကတော့ခုနကဟို80ရာခိုင်နှုန်းစောက်ပြီးစောက်နေတဲ့ project က80ရာခိုင်နှုန်းနဲ့အထက်ပြီးတဲ့တချို့ project တွေဆိုလို့ရှိရင်ခုနပြောတဲ့30ရာခိုင်နှုန်းအ30ရာခိုင်နှုန်းကိုချက်ချင်းပေးကြရမလို့ပဲနဲ့15လောက်ခွဲပေးကလာပြည့်ရဲ့အခါမှာကျန်တဲ့80ကျန်တဲ့80ရာခိုင်နှုန်းကိုဘဏ်ကနေခုံးလုံးချောက်ပြီးတော့မှဟိုဆက်ပြီးတော့မှ15နှစ်တန်းနဲ့20တန်းကြီးလို့ပေးသွားတဲ့အစီအစဉ်တစ်ခုလည်းပါလာပါတယ်ခင်ဗျဟု
တ်ကဲ့ပါအ
ဲတချို့ကြတော့လည်းပဲအဲတချို့ကြတော့လည်းပဲကျွန်တော်တို့ဒီ80ရာခိုင်နှုန်းမပြီးသေးဘူးဆိုလို့ရှိရင်ကျွန်တော်တို့အခုမှအဲ foundation ပြီးပြီအဲဘယ်နှခုနှစ်မှာဟိုဒီ foundation ပြီးပြီဆိုလို့ရှိရင်အဲနှစ်တည်းပြီးမယ်တစ်နှစ်ခွဲတည်းပြီးမယ်အဲ့အဲ့အချင်းပဲချင်းအဲ့တကူအခုချိန်မှာဈေးကွက်ဆက်ဖွင့်နေဈေးနှုန်းကဘယ်လောက်ပေါ့နော်အဲ့ပထမ30ရာခိုင်နှုန်းကိုဗဒနာပေးပါအဲ့ဒါတစ်ပြည့်အဲ့လိုမျိုးစပြီးတော့မှဟိုပေးကြတာဖြစ်ပါတယ်အဲ့ဒီအပြင်ဟိုလောကအုံတုံတက်နေခွင့်ရှိပြီ BCC ပေါ့နော်နေထိုင်ခွင့်ရပြီဆိုတဲ့တိုက်တွေလည်းရှိပါတယ်အဲ့ဒါမျိုးလည်းပဲပါပါတယ်ဆိုတော့အမျိုးမျိုးအစားစားပေါ့နော်အဲ့လိုတော့ရှိပါတယ်ခင်ဗျအ
ဲ့တော့80ရာခိုင်နှုန်းလောက်ပြီးထားပြီဆိုတော့ဒီအိမ်နေရောက်တော့ဟိုဘယ်အချိန်လောက်ဆက်မှာပါလဲရှင်တက်နေနိုင်ဖို့
အခုတစ်ရက်တိုင်းတော့ပြီးသားတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့နောက်ထပ်အများဆုံးဆောင်ရလို့ရှိရင်6လပေါ့နော်ကျွန်တော်တို့ဒီက6လအဲ7လအဲ့လောက်တော့ကြာပြင်းဆောင်ရတာရှိပါတယ်အဲဒီပါနေထိုင်မှုပမုပမိတ်ပြိုင်တင်တာနည်းနည်းလေးအဲဟိုကြာလို့ရှိရင်တော့ဟိုတစ်နှစ်လောက်ဆောင်ရတာရှိပါတယ
်နောက်တစ်ခုကအခုအခြေအနေပေါ့နော်အခုအခြေအနေကဟိုအရာဈေးခွက်ကဟိုနည်းနည်းအေးနေတဲ့အနေအထားဆိုတော့ရင်းနှီးမြုပ်နှံမဲ့သူတွေအတွက်အချိန်ကောင်းလားတကယ်နေမဲ့သူတွေအတွက်အချိန်ကောင်းလားအခုအိမ်ရာဈေးကွက်အနေထားအရာဟိုတကယ်နေမဲ့သူတွေအတွက်ရောတကယ်တန်နေပြီလားဘယ်လိုမြင်ပါလဲရှင်ဦးဇော်ရုံ
အားခင်ဗျအခုအချိန်နေရတော့ကျွန်တော်တို့အမြင်ကတော့ကျွန်တော်တို့ဒီမြန်မာ developer association ရတယ်အဲ့ဒါကြောင့်မလို့အာယုံစစ်ဆိုင်ပြီးတော့မှဒီဟိုအိမ်ရာရောင်းပြဝဲတွေအတင်းရနေပြီးတော့ဟိုကမ္ဘာကထပြပြီးတော့မှအခုချိန်တတိယအချိန်ရောနောက်လည်းသုခအချိန်ဒီမှာချိန်ကြီးကျွန်တော်တို့ဟိုလုတ်သွားဖို့အစီအစဉ်ဆွဲထားပါတယ်အဓိကတော့အခုဆိုလို့ရှိရင်ကျွန်တော်ဝယ်ယူဒူတွေအတွက်လည်းရွေးချယ်ကြရပြီးဒီနေထိုင်သူတွေအတွက်ရွေးချယ်ကြရပြီးလည်းများလာပြီးတော့မှတံပိုးတွေရတယ်ပဲဟိုအရင်လိုမျိုးတံပိုးကြီးတွေမဟုတ်တော့ပဲနဲ့တံပိုးတင့်လာတယ်တံပိုးတင့်နေတံပိုးမြတ်တာဆက်ပြီးမှသူ့ဝယ်နိုင်တဲ့ level အမျိုးမျိုးလည်းရှိလာတယ်လို့အဲ့မဲ့တမ်းတွေရတယ်အမျိုးမျိုးပေါ်ပေါက်လာတဲ့အတွက်ဝယ်ယူဖို့ project တော်တဲ့အချိန်မျိုးတော့ရှိလာပါတယ်ခက်ခရင်းနှီးမြုပ်နှံသူတွေအနေနဲ့ရတယ်ပဲကျွန်တော်တို့ဒီတစ်ခါကဝကြီးကြီးကွဲ့အဲတစ်ခါကဒီ financial sector ဘက်မှာကြည့်ရင်ကမ္ဘာပြည်ဒေသကပြီးခဲ့တဲ့တစ်နှစ်တည်းအတွင်းမှာဆိုလို့ရှိရင်ကမ္ဘာကိုကြီးရလဲတယ်အနည်းငယ်ကျဆင်းသွားတယ်ဒေါ်လာကြီးတက်လာတယ်တချို့သောပုံပြရှိတယ်တက်သွားတယ်ကြီးဒါတော့လည်းအင်ချမ်းကြီးကြီးကွဲ့ကတက်မသွားတဲ့အဖြစ်ကျလာတယ်ကျခုလို့ရှိရင်တော်တော်လေးကျဆင်းလာတဲ့အနေအထားကိုရောက်လာတယ်ပေါ့နော်တစ်ခါနည်းနည်းလေးဒေါ်လာကြီးတွေတက်သွားတဲ့အတွက်ကြောင့်ဆော့လို့လေးပြီးစီးတော့တက်သွားတယ်ကြီးဒါတော့လည်းအင်ချမ်းကြီးကြီးကွဲ့ကတော့ဆက်ကြတယ်အဲ့တော့ရင်းနှီးမြှုပ်နှံသူတွေကအခုချိန်မှာဝယ်ယူလို့အကောင်ဆုံးရင်းနှီးမြှုပ်နှံလို့အကောင်ဆုံးအခြေအနေရောက်ရှိလာတာကိုတွေ့ရှိရပါတယ်။အထူးသဖြင့်ကျွန်တော်တို့အဓိကရန်ကုန်ကအဓိက main နေရာတွေဖြစ်တဲ့ဟိုရေးကောင်းတဲ့နေရာတွေတော့တစ်ခါပြန်မရနိုင်တဲ့တကယ်အဓိက main prime area တွေမှာရှိတဲ့ရင်းနှီးနေရာဆိုလို့ရှိရင်အခုချိန်မှာရင်းနှီးမြှုပ်နှံသူတွေကဆိုလို့ရှိရင်ပြန်လည်လှုပ်ရှားတက်ဝင်လာပြီးတော့မှပြန်လည်ရင်းနှီးမြှုပ်နှံလာတဲ့နေရာတွေလည်းပဲတွေ့ရှိရပါတယ်။
မတန်ကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခဏပါရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်သောတာရှင်များရှင်မနက်ဖြန်အင်္ဂါညဓာတ်လေးလိုက်စီစဉ်မှာဘလို့အကြောင်းအရာကိုဆွေးနွေးဖို့ရှိသလဲဆိုတာကိုနားဆင်ပါရှင်
ရရှိမြန်ခင်ဗျာအာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီအမျိုးသားရင်ကြားစီရေးတိုင်းသားတွေနဲ့ချစ်တီစီလုံးမှုနဲ့အတူပြည်ရင်းညဉ့်ရင်းကိုဦးစားပေးဆောင်ရွက်နေတယ်လို့ပြောထားပါတယ်ဒါပေမဲ့လို့တိုင်းသားဒေသတွေမှာအာနာယ NLD ပါတီနဲ့ဒေသခံတိုင်းသားပါတီတွေအစုအဖွဲ့တွေကြားမှာအပြိုင်မှုတွေကြီးနေတာတွေ့ရပါတယ်ဘာများမှားယွင်းနေပါသလဲ NLD ပါတီရဲ့တိုင်းသားရေးရမူဝါဒနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒိုင်းရီလိုက်အစီအစဉ်မှာဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့သူရဲ့ direction အနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုမေးခွန်းတွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829555လေးဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သတင်းတွေကိုကြိုဆိုပါရစေခင်ဗျာ
။ မနက်ဖြန်အင်္ဂါညဒရက်လီလိုက်အစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင် VOA မြန်မာပိုင်းရဲ့တနင်္လာညကျမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမြတ်မောစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါနိုင်ငံတွေတစ်ခုနဲ့တစ်ခုနဲ့အကြမ်းမှာနီးပညာတွေအပြိုင်တီထွင်နေကြချိန်မှာပဲကိုယ်နိုင်ငံတွေကနီးပညာလုပ်ငန်းတွေကိုအကာအကွယ်ပေးတဲ့မူဝါဒတွေဥပဒေတွေချမှတ်ကျင့်သုံးတာများလာတယ်လို့အမေရိကန်အခြေစိုက်နီးပညာဆိုင်ရာတက်သည့်ပညာရှင်များအဖွဲ့ ITIF ကပြောကြားခဲ့ပါတယ်အဲ့ဒီလိုမျိုးဥပဒေတွေထုတ်ပြန်နေကြတဲ့အထက်မှာတော့အဆိုးဝါးဆုံးနိုင်ငံ၈နိုင်ငံကို ITIF ရဲ့2019အစည်းအဝေးခန်းစာမှာအသေးစိတ်ဖော်ပြထားပါတယ်ဒီအဆိုးဝါးဆုံးနိုင်ငံ၈နိုင်ငံထဲမှာဘယ်နိုင်ငံတွေပါပါသလဲဒီနိုင်ငံတွေထဲမှာဘလို့ဥပဒေတွေထုတ်ပြန်ကျင့်သုံးနေပါသလဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင
်ကမ္ဘာနိုင်ငံတွေကြားမှာဒီနည်းပညာလုပ်ငန်းကြီးတွေကသူ့ရက်ကိုရှေ့ပြေးနေအောင်လို့ပို့ပြီးတော့ပြိုင်ဆိုင်လာကြတဲ့တစ်ချိန်ထဲမှာပဲdigital ဆိုင်ရာကိုချိုးကြည်မူဝါဒတွေတီထွင်ဖန်တီးမှုဆိုင်ရာကုံသွယ်ရေးအသာရမဲ့မူဝါဒတွေကိုအစိုးရတွေကချမှတ်နိုင်ဖို့ပို့ပို့ပြီးတော့စ조사လာကြတယ်တဲ့ကိုသားညုံကြီ
းဟုတ်တယ်ဗျအကျိုးမြတ်များတဲ့နည်းပညာလုပ်ငန်းကြီးတွေကိုအကာအကွယ်ပေးနိုင်ဖို့အစိုးရတွေကမူဝါဒတွေချမှတ်လာတာကြောင့်မလို့အဲ့ဒီနိုင်ငံတွေနဲ့ပြိုင်ဆိုင်နေတဲ့နိုင်ငံတွေတွေမကပဲနဲ့တကဘာလုံးတီထွင်ဖန်တီးမှုစနစ်ကြီးတစ်ခုလုံးကိုထိခိုက်စေတယ်လို့ IDIF ရဲ့အစီအစဉ်လာထဲမှာထောက်ပြထားတယ်မဆုမြတ်မော
အမေရိကန်ခြေဆိုင်နည်းပညာဆိုင်ရာဒီတက်သည့်ပညာရှင်များအဖွဲ့ Information Technology and Innovation Foundation IDIF ကနည်းပညာဆိုင်ရာအစီရင်ခံစာတွေကိုနှစ်စဉ်ထုတ်တာပါ6ချိန်မြောက်အဖြစ်နဲ့အခု2019နှစ်စမ်းမှာထုတ်လိုက်တဲ့အစီရင်ခံစာကတော့2018ခုနှစ်အတွင်းမှာတီထွင်ဖန်တီးမှုဘိုင်းနဲ့ဆိုင်တဲ့ဒီကုံတော်ရေးအသားရစီမဲ့မူဝါဒတွေကိုအဆိုပြုရေးဆွဲကျင့်သုံးနေတဲ့ထဲကအစိုးဆုံးနိုင်ငံတွေကိုရွေးထုတ်ပြထားတယ်ရှင
်ခင်မီတိုးတက်နေတဲ့နိုင်ငံတွေအပါအဝင်နိုင်ငံတော်များများကကိုနိုင်ငံတွေကနည်းပညာလုပ်ငန်းကြီးတွေကိုအသာရစေမဲ့စည်းကမ်းတွေဥပဒေတွေချမှတ်နေကြတယ်။အဲ့ဒီထဲမှာအစိုးဆုံးရှစ်နိုင်ငံကတော့တရုတ်၊အိန္ဒိယ၊အင်ဒိုနီးရှား၊ EU ၊အီတလီ၊ကင်ညာ၊ Saudi Arabia နဲ့တူရကီနိုင်ငံတွေဖြစ်တယ်တဲ့
။အဲ့ဒီထဲကဒီတရုတ်နဲ့အိန္ဒိယနိုင်ငံတို့ဆိုလို့ရှိရင်ဒီနည်းပညာနဲ့ဆိုင်တဲ့ကိုချိုးကြည်မူဝါဒမျိုးကိုတစ်ခုတည်းတောင်မှမဟုတ်ဘူး။နှစ်ခုလောက်ချမှတ်ကျင့်သုံးနေတာကိုအစိုးရခန်းစာထဲမှာအသေးစိတ်ပြောထားတယ်လေ။တရုတ်နိုင်ငံမှာတရုတ်နည်းပညာလုပ်ငန်းကြီးတွေနဲ့သူတို့ရဲ့ကုန်ပစ္စည်းတွေကိုအသားပေးတဲ့ဥပဒေတွေမဟုတ်ဘူး။ပုဂ္ဂလိကဗန္နာငွေနဲ့ဒီစီးပွားဖြစ်လေလာသုတေသနလုပ်တဲ့တရုတ်လုပ်ငန်းတွေအနေနဲ့ data အချက်အလက်တွေကိုတရုတ်နိုင်ငံတည်းမှာပဲတင်ထားရမယ့်ဥပဒေအစ်ကိုလည်းပြဋ္ဌာန်းခဲ့တယ်တဲ့အဲ့ဒီဥပဒေမျိုးတွေကကမ္ဘာကုန်သွယ်ရေး WTO စီးကမ်းတွေနိုင်ငံတကာဆန်တွေနဲ့မညီညွတ်ဘူးလို့ IDIF ကဆိုတယ်
။အိန္ဒိယကတော့နိုင်ငံခြားလုပ်ငန်းတွေတသက်ကိုပြင်မှတ်ထားခွဲခြားတဲ့ e-commerce စီးကမ်းဥပဒေတွေထုတ်ပြန်ခဲ့တယ်တဲ့။ဒါရင်မကောက်ဘူးကုမ္ပဏီလုပ်ငန်းတွေရဲ့ငွေပေးချေမှုနဲ့ဆိုင်တဲ့ data အချက်အလက်တွေကိုလည်းအိန္ဒိယနိုင်ငံတည်းမှာပဲထားရမယ်ဆိုတဲ့ဥပဒေကိုလည်းပြဋ္ဌာန်းတယ်ဒီဥပဒေမျိုးတွေကမလိုအပ်သလိုပဲအိန္ဒိယကုမ္ပဏီတွေကိုနိုင်ငံခြားကုမ္ပဏီတွေတဲ့တပန်းတောင်လုပ်တဲ့ဥပဒေတွေလို့တော့မှ IDIF ကသုံးသပ်တယ်မဆီမြတ်မော
က။အင်ဒိုနီးရှားနိုင်ငံကကြတော့ဒီနိုင်ငံခြားကနေပြီးတော့တင်သွင်းတဲ့ digital product တွေဥပမာရုပ်ရှင်တို့စာအုပ်တို့ software တို့လိုမျိုး download လုပ်ယူတဲ့ဟာမျိုးတွေအပေါ်မှာလည်းသွင်းကုန်ကုန်ကောက်ခံနိုင်အောင်လို့ဥပဒေပြင်ဆင်ချက်တွေလုပ်ခဲ့တာတဲ့။EU ဥရောပသမဂ္ဂကကြတော့ digital ဘိုင်းဆိုင်ရာဝန်ဆောင်မှုနဲ့ဒီ digital နဲ့ဆိုင်တဲ့အကျိုးအမြတ်အပေါ်မှာအခွန်ကောက်ဖို့စ조사နေတယ်။အဲ့ဒါကြတော့ American နည်းပညာကုမ္ပဏီတွေကိုပဲအထူးပြစ်မှတ်ထားပုံရတယ်လို့မြင်နေကြတယ်လေ
။ Italy မှာလည်းရုပ်ရှင်လုပ်ငန်းတွေကိုအကောက်အွယ်ပေးတဲ့အနေနဲ့ Netflix လို့ကိုကြည့်ချင်တဲ့ video တွေကိုပဲတည်ထောင်ကြည့်နိုင်မဲ့ video on demand streaming ဝန်ဆောင်မှုလုပ်ငန်းတွေကိုထိခိုက်စေတဲ့စီးမင်းဥပဒေတွေကိုတတ်မှတ်လို့အစိုးဆုံးစင်းကိုအတွင်းခံရတာပဲ။တီထွင်ဖန်တီးမှုဆိုင်ရာကုံသွေးရေးအသာရစီတဲ့ဥပဒေတွေထုတ်ပြန်ထားတဲ့အစိုးဆုံးနိုင်ငံ၈နိုင်ငံစီးရင်မှာအမေရိကမပါပေမဲ့အမေရိကန်ကလည်းအဲ့လိုဥပဒေတွေထုတ်ပြန်တာမကောင်းတီထွင်ဖန်တီးမှုတွေကိုပူပေါင်းဆောင်ရွက်ကြရမယ်ဆိုတဲ့အမြင်ကိုထိခိုက်စေတဲ့မူဝါဒတွေကုံသွေးခုနှစ်ကိုတတိကြီးချမှတ်ခဲ့တယ်ဆိုတာကို IDIF အစီအစဉ်သားထဲမှာဖော်ပြထားသေးတယ်ဗျ
အခုလိုမျိုးနိုင်ငံတွေကဒီ digital ဆိုင်ရာကိုချိုးကြည်မူဝါဒတွေတီထွင်ဖန်တီးမှုဆိုင်ရာကုံသွယ်ရေးအသာရစင်မဲ့မူဝါဒတွေကိုချမှတ်လာကြတာကတကဘာလုံးရဲ့ဒီတီထွင်မှုဘိုင်းကုံသွယ်ရေးဘိုင်းကိုထိခိုက်စေတာတည်းမဟုတ်ဘူးတကဘာလုံးရဲ့တီထွင်ထုတ်လုပ်ရေးပြန်မြတိုးတက်မှုကိုလည်းကြာဆင်းစေတယ်လို့ ITIF အစီရင်ခံစာကပြောတယ်ကိုသားညုံရ
ကဘာမှာတီထွင်ဖန်တီးနိုင်စွမ်းအစွမ်းကုန်ဖြစ်ဖို့ကကိုချိုးကြည်မူဝါဒတွေမရှိဖို့အရေးကြီးတဲ့အတွက်ဒီကိစ္စကိုမူဝါဒချမှတ်တဲ့သူတွေအနေနဲ့ဘာကြောင့်လေးထားသင့်တယ်လို့IDIF ကလေ့လာသူတွေကပြောနေတာပါတီထွင်ဖန်တီးနိုင်လို့နိုင်ငံဝင်ငွေတိုးတက်စီအောင်နေမဟုတ်ဘူးနိုင်ငံရဲ့ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအရေးပါတယ်တဲ့ မေရိကန်မှာဆိုလို့ရှိရင်နိုင်ငံစီးပွားရေးတိုးတက်မှုရဲ့တဝက်လောက်ကသိပ္ပံနဲ့နည်းပညာဖန်တီးမှုတွေကြောင့်ဆိုတာကိုဥပမာပေးရလေ
ရှေ့ပြေးနည်းပညာတည်ထွင်မှုတွေကကမ္ဘာစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာလဲမရှိမဖြစ်လို့ရဲဆိုတာကို IDRF ရဲ့အစီရင်ခံစာမှာအသားပေးဖော်ပြထားသေးတယ်ကိုသားညုံရ
တီထွင်ဖန်တီးမှုတွေအောင်မြင်မှုဆိုရင်လဲအသေးချာဒေါမွန်စုံကစဉ်းစားသုံးသပ်ပြီးအားပေးတဲ့မူဝါဒတွေရှိဖို့လိုတယ်အစိုးရပိုင်းရောပုဂ္ဂလိကလုပ်ငန်းပိုင်းကပါခိုင်ငယ်မာမာပံ့ပိုးပေးဖို့လိုတယ်စွန့်စားစားလုပ်ဖို့လဲလိုတယ်တဲ့မဆမြတ်မော
နိုင်ငံတိုင်းနိုင်ငံတိုင်းမှာဒီဖန်တီးမှုတွေအကောင်းဆုံးလုပ်နိုင်ဖို့အတွက်အရေးကြီးတဲ့အချက်၃ချက်ကိုလည်း IDIF နည်းပညာတက်သည့်ပညာရှင်များအဖွဲ့ရဲ့အစီရင်ခံစာထဲမှာအကြံပေးပါတယ်ဈေးကွက်ကိုကြီးနိုင်သမျှကြီးအောင်ဖွင့်ပေးဖို့ဈေးကွက်အပြင်ကနေပြိုင်ဆိုင်မှုတွေကိုထိန်းချုပ်ကန့်သတ်ဖို့နဲ့ညာနာပစ္စည်းတွေကိုခိုင်ခိုင်မာမာအကာအကွယ်ပေးဖို့ဆိုတဲ့အချက်၃ချက်ကနည်းပညာဆိုင်ရာကမ္ဘာကုန်သွယ်ရေးမှာအဓိကကျတဲ့အချက်၃ချက်ဖြစ်တယ်လို့အကြံပြုပါတယ်ဒီပညာရှေ့ပြေးနေတဲ့နိုင်ငံတွေထဲမှာအမေရိကန်ကထူးခြားတာကတော့ဒီအချက်အလက်တွေကိုအကာအကွယ်ပေးနိုင်မဲ့တနိုင်ငံလုံးအကျုံးဝင်တဲ့ဥပဒေမျိုးမရှိသေးပါဘူး။ပြည်내အစ်စ်မှာပဲဥပဒေတွေရှိတယ်။အဲ့ဒီဥပဒေမျိုးတွေကလည်းဒီအများပြည်သူကျန်းမာရေးဆိုင်ရာအချက်အလက်တွေကိုကာကွယ်တဲ့ဥပဒေမျိုးတို့ဗန်နာရေးအချက်အလက်တွေကိုကာကွယ်တဲ့ဥပဒေမျိုးတို့ပဲရှိပါတယ်။အဲ့ဒါကြောင့်မဟုတ်လို့ဒီအမေရိကန်နည်းပညာလုပ်ငန်းကြီးတွေက data အချက်လက်တွေကိုအားလုံးခြုံပြီးတော့အကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့စူးစမ်းနေကြတာပါ။ဥပဒေတွေဆွဲတဲ့အခါမှာလည်းအမေရိကန်ရဲ့ digital အခြေခံနဲ့စီးပွားရေးကိုလည်းမထိခိုက်ရအောင်တခါတခြားနိုင်ငံတွေနဲ့လည်းမျက်မျက်တတပြိုင်ဆိုင်နိုင်အောင်ဥပဒေတွေဖြစ်ဖို့လိုအပ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ရှင
်ကိုသားညို့ဦးကိုညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်သောရရှင်များရှင်VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 1925.32 နဲ့လိုင်းလက်မီတာ 190 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကတက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မအေးသန္တာကျော်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပါပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသမီး Gwyneth Paltrow ဘာကြောင့်တရားစွဲခံရတာပါလဲပြီးတော့ Hasty Pudding ပြားဆက် Club အတင်းကပေးတဲ့အကောင်းဆုံးမင်းသားဆုကိုဘယ်သူများရရှိတော့ပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထော်တာတွေကိုပြောပြပေးသွားပါမယ်ရှင် Hollywood နာမည်ကျော်ရုပ်ရှင်မင်းသမီး Gwyneth Paltrow ကိုယောက်ျားတယောက်တရားစွဲထားတာလုံးဝကိုခိုင်လုံခြင်းမရှိပါဘူးလို့မင်းသမီးရဲ့ပြောရေးဆိုခွင့်ရှိသူကပြောလိုက်ပါတယ်။ Utah ပြည်နယ်ကနှင်းလျှောစီအပန်းဖြေစခန်းမှာ Gwyneth Paltrow ကသူ့ကိုတိုက်မိလို့ဒဏ်ရာဆိုးဆိုးရွားရွားရခဲ့တယ်ဆိုပြီးတော့အမျိုးသားတအုပ်ကတရားစွဲထားတာပါ။မင်းသမီးရဲ့ပြောခွင့်ရသူကဇန်နဝါရီလ29ရက်နေ့ကအီးမေးလ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ Gwyneth Paltrow ကအပြစ်ကနေလုံးဝကိုလွတ်ကင်းမယ်လို့ခတ်တူတူပြောထားပါတယ်။ Gwyneth Paltrow ကနှင်းလျှောစီတော့လုံးဝကိုအရှိန်မထိန်နိုင်မဲနဲ့သူ့ကိုတိုက်မိပြီးတော့သူ့အုံနောက်တန်းရာရခဲ့တယ်။နေရိုးလေးချောင်းနဲ့ကျိုးသွားပါတယ်လို့တရားလုံးငြင်းစားဆရာဝန် Terry Sanderson ကပြောတာပါ။ Deer Valley အပန်းဖြေစခန်းမှာ2016 February လတုန်းကအဲ့လိုဖြစ်ခဲ့တာဖြစ်ပါတယ်။Mr. Sanderson က Gwyneth Paltrow ကိုဒေါ်လာ 3.3 သန်းရောချေးပေးဖို့တရားစွဲထားတာဖြစ်ပါတယ်။အဲ့ဒီအခင်းဖြစ်တဲ့အချိန်မှာမင်းသမီးကိုနှိမ့်လျှော့စီတင်ပေးနေတဲ့ဆရာကတော့ Mr. Sanderson ကြောင့်အဲ့ဒီထိခိုက်မှုဖြစ်ရတာပါလို့ပြောပါတယ်ရှင်။ This is us ရဲ့နာမည်ကျော်ရုပ်သံဆက်လက်မှာပါဝင်တဲ့မင်းသား Milo Ventimiglia ဟာ Harvard တက္ကသိုလ်ရဲ့ Hasty Pudding Theater Club အသင်းကပေးတဲ့2019ခုနှစ် Man of the Year အကောင်းဆုံးမင်းသားအဖြစ်နဲ့ဆုရရှိသွားပါတယ်။ Hasty Pudding အဖွဲ့ကအမေရိကန်ပြည်အောင်စုရဲ့ရှေးအကြဆုံးပြဇက်နဲ့ဆိုင်တဲ့ club အသင်းဖြစ်ပါတယ်။မင်းသား Milo Ventimiglia ကရုပ်ရှင်နဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာအများကကြီးပြူနှစ်သက်လောက်အောင်ပါဝင်တရုပ်ဆောင်ခဲ့တာတွေကြောင့်သူ့ကို2019ခုနှစ်အတွက်အကောင်းဆုံးမင်းသားအဖြစ်နဲ့ရွေးချယ်ရတာဖြစ်တယ်လို့ Hasty Pudding ကဇန်နဝါရီလ30ရက်နေ့ကပဲကြေညာသွားတာပါ။အမေစုတွေရထားခံရဘူးသူလည်းဖြစ်တဲ့ Milo Ventimiglia ဟာ February 10ရက်နေ့မှာတော့ Harvard တက္ကသိုလ်မှာလုပ်ဖို့စီစဉ်ထားတဲ့ပွဲမှာအခုလိုမျိုးစုလက်ခံယူဖို့ရှိပါတယ်။ Hasty Pudding Club ကနောက်ဆုံးထုတ်လိုက်တဲ့ France Revolution ရုပ်ရှင်အထူးပွဲကိုမင်းသား Milo Ventimiglia ရောက်လာခဲ့တာလည်းတွေ့ရပါတယ်။ Hasty Pudding Club အသင်းက1968ခုနှစ်ထဲက Man of the Year အကောင်းဆုံးအမျိုးသားတရုပ်ဆောင်ဆုပေးလာတာဖြစ်ပြီးတော့မင်းသားကြီး Clint Eastwood နဲ့ Tom Hanks တို့လည်းဒီဆုကိုရရှိခဲ့ဘူးတာပါ။ ဂျူရက်စစ်ဝေါ်မျိုးရှင်ဇာတ်ကားတွေကမင်းသမီး Bryce Dallas Howard ကိုတော့ဒီနေ့အတွက်အကောင်းဆုံးမင်းသမီးဆု Hesty Bourdain အဖွဲ့ကပေးရလိုက်ပါတယ်ရှင်ပြည်ထောင်နိုင်ငံကပါရီဖက်ရှင်သတင်းပတ်ပြီးသွားလို့မကြခင်ပါပဲအခုအမေရိကန်ပြည်အောင်စုညူယောက်ဖက်ရှင်သတင်းပတ်ကဖေဖော်ဝါရီလ4ရက်တနင်္လာနေ့မှာပဲစပါပြီ2019စောင်းနယ်စောင်းရာသီဖက်ရှင်တွေကိုတွေ့ရမှာဖြစ်ပါတယ်ဖေဖော်ဝါရီလ4ရက်နေ့ကနေ6ရက်နေ့အထိတော့အမျိုးသားဖက်ရှင်တွေပြမှာဖြစ်ပြီးတော့ကျန်တဲ့6ရက်လုံးမှာအမျိုးသမီးဖက်ရှင်ဒီဇိုင်နာတွေရဲ့လက်ရာတွေတွေ့ရမှာပါတနေ့ကိုနှစ်ခါကျင်းပတဲ့ဒီဖက်ရှင်သတင်းပတ်ကနယူးယောက်မြို့အတွက်မာရသွန်ပြိုင်ပွဲ US Open Tennis ပြိုင်ပွဲဒါမှမဟုတ်အခုနောက်ဆုံးလုပ်သွားတဲ့ American Bowling Final Super Bowl ထက်ပိုပြီးတော့ဝင်ငွေရစေတယ်လို့ပွဲစီစဉ်သူတွေကပြောပါရည်ဒီ fashion သတင်းပတ်မှာတော့နာမည်ကြီး fashion designer တွေဖြစ်တဲ့ Rebecca Maxoff နဲ့ Ellie DeHaari တို့ပြန်ပါမှာမလို့သူတို့ရဲ့ show ပွဲတွေကိုလူတွေအရင်ကြည့်နေပါရည် NYFW New York Fashion သတင်းပတ်ဖွင့်ပွဲမှာတော့ Oscar တစ်ချိုစင်းမှာပါဝင်တဲ့ဇက်ဝင်အဝတ်အစားဒီဇိုင်နာ Ruth Carter ကိုဂုဏ်ပြုတဲ့အနေနဲ့ရုပ်ရှင်ဇက်ဝင်ခန်းတွေမှာသူဖန်တီးထားခဲ့တဲ့အဝတ်အစားတွေကိုဒီဇိုင်းစဉ်ပြသထားပြီးတော့အခမ်းအနားကိုဖွင့်လှစ်မှာဖြစ်ပါတယ်ရှင
် Hey y'all's friend I got to tell you something Oh yeah I want to be a celebrity yeah
ဒီတက်တဲ့အောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
မရေတနာကျော်စီစဉ်တင်ဆက်တဲ့အတတန်ရောက်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကနောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်အားအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်ရဲ့သူယုံကြည်အားအစီအစဉ်မှာတော့ရန်ကုန်တက္ကသိုလ်ဒသနိကဗေဒဌာနမှူးဒေါက်တာဒေါ်လဲလဲဝင်းသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကျေရကနာမှာကျမအနေနဲ့တင်ပြလိုတဲ့ခေါင်းစဉ်ကတော့ dignity ဂုဏ်သိက္ခာ integrity သိက္ခာသမားရင်းနဲ့ justice တရားမျှတခြင်းတို့အကြောင်းပဲဖြစ်ပါတယ်။ဂုဏ်သိက္ခာဆိုတဲ့စကားလုံးဟာဂုဏ်နဲ့သိက္ခာဆိုတဲ့စကားလုံးတစ်ခုပေါင်းစပ်ထားတာဖြစ်ပြီးတော့သိတာမြင်သားတဲ့အရာဖြစ်ပါတယ်။လူတူးချင်းရဲ့ဂုဏ်သိက္ခာလူသားအလုံးရဲ့ဂုဏ်သိက္ခာလူတူးချင်းရဲ့အခွင့်အရေးလူသားအလုံးရဲ့အခွင့်အရေးဆိုတဲ့ယူဆတွေနဲ့အများဆုံးပတ်သက်ဆက်စပ်နေပါတယ်။human dignity human rights ဆိုတဲ့သုံးနှုန်းများဟာထင်ရှားသိသာတဲ့သာတကအများဖြစ်ပါတယ်။ကုံဆိုတဲ့တပားသူတွေရဲ့တံပိုးဖြတ်မှုပေါ်လေးထားတဲ့အတွက်ပုဂ္ဂလဒိဋ္ဌံသဘောလဲဆောင်ပါတယ်။ဘာသာတရားယုံကြည်မှုယဉ်ကျေးမှုယာတုကုံတိန်စတာတွေနဲ့လည်းပတ်သက်နေပါတယ်။လူကုံတိခါလူအခွင့်အရေးကိုထိန်းသိမ်းကာကွယ်စောင့်ရှောက်ဖို့လိုလာတဲ့အခါမျိုးမှာ justice ဆိုတဲ့တရားမျှတမှုသဘောကိုတောင်းဆိုလာကြပါတယ်။တိခါတမာရီဆိုတဲ့စကားလုံးကတော့တိခါနဲ့တမာရီဆိုတဲ့စကားနှစ်ခုလက်ရက်နှစ်ခုကိုပေါင်းဆက်ထားတာဖြစ်ပါတယ်။လူပင်ကိုဇယိုက်နဲ့ဆိုင်ပါတယ်။ယူတာမှုဖြောင့်မှန်မှုကိုကျင်းတိလကောင်းမွန်မှုတာဝန်သိစိတ်ရှိမှုဆိုတဲ့သဘောပေါ်အခြေခံပါတယ်။ခြားသူတွေကမိမိကိုဘလို့မြင်မြင်မိမိရဲ့ကိုကျင်းသိက္ခာကိုတည်ကြည်စွာဆောင်ထင်းခြင်းသဘောဖြစ်တာမို့တမာရီဆိုတဲ့စကားလုံးနဲ့တွဲသုံးတာဖြစ်ပါတယ်။သိက္ခာတမာရီဆိုတဲ့စကားလုံးဟာမြန်မာမှုနယ်ပယ်မှာရှိတဲ့အဂတိတရား၄ပါးမှကင်းလွတ်ခြင်းဆိုတဲ့သဘောနဲ့လည်းနှီးစပ်စွာဆက်နွယ်လျက်ရှိပါတယ်။လူပေါင်းလောကမှာဂုံဆိုတဲ့ဝေကြီးဥစ္စာစည်းစိမ်ချမ်းသာရာထူးပွဲဒီဂရီကိုကြည့်ပြီးဂုံသိက္ခာရှိတယ်လို့ဆိုကြတဲ့သူတိုင်းသိက္ခာသမားရီဆိုတဲ့ integrity နဲ့တော့မပြည့်စုံပါဘူးဂုံသိက္ခာ dignity ကိုမြင်သာထင်သာတဲ့အရာတွေနဲ့ဆုံးဖြတ်လို့ရပေမဲ့သိက္ခာသမားရီ integrity ကိုတော့ဒီလိုလွယ်လွယ်နဲ့ဆုံးဖြတ်ဖို့ခက်ခဲတယ်လူအဖွဲ့အစည်းတိုင်းမှာလူတိုင်းလူချင်းတောင်းတကြတဲ့ justice ဆိုတဲ့တရားမျှတမှုကိုရှာရမှာကိုကျင်တရားဆိုင်ရာတည်ကြည်ဖြောင့်မတ်မှုသဘောကိုချေပြတဲ့ integrity ကအခါရကြပါတယ် justice အကြောင်းပြောရရင် fairness အကြောင်းပါလာမှာပါ fairness ဆိုရဲမျှတမှုသဘောကိုရရှိအောင်ဆောင်ရွက်ရမှာအဓိကအကြဆုံးနည်းလမ်းနှစ်သွဲရှိပါတယ် equality နဲ့ equity ပါ equality ဆိုတာဟာအလုံးစီခွင့်ရေးတူတူတပြေးညီပေးတာပါနည်းလမ်းချေပြုပါ equity ဆိုတာကတော့လူသူကိုလူတစ်လောက်ဖြည့်ဆည်းပေးတဲ့နည်းပါရလက်ချေပြုပါ equality ကမျှတတယ်လို့ထင်ရပေမဲ့ရလက်ကမမျှတတာမျိုးဖြစ်တတ်ပါတယ်လူတဲ့စီကိုမလောက်မငှရောက်သွားတာမျိုးမလူတဲ့စီမှာပိုရောက်သွားတာမျိုးပေါ့ Lua alon haa bingo yi chien yi manja kai maa mu ne uriya saai to mu saare chie gan dhwori haa tabi yin yi yu lo miya dhe dwe pya paare. Ikwa tiga po le dwe cha paare. Lu du go po baby, po du go shua bere ni lo vele lue pyo pya zi. Lu mania man ta jien sure human resource yue che khan da jien dwe tiyao paare. Lu du jien ye yi chien gu mien ten ya maa le tiyao ten ni lan pya paare. လူတို့ချင်းရဲ့အရေးချင်းကိုမမှန်ကန်ကန်သိမှတ်ပြုပြီးလူမှန်နေရာမှန်ချင်းမြင်မြောက်စားတာဟာလူတွေရဲ့ဒစ်ဂနတီနဲ့ရိုက်စ်ကိုလေးထားတံမိုးထားတာဆိုရင်အီကွတီဆိုတဲ့အယူအဆကိုလက်တွေ့ကျင့်သုံးဖို့ပိုပြီးသင့်လျော်ပါတယ်။ဒီနေရာမှာအဓိကကြားတဲ့အခန်းကဏ္ဍကတော့
ဖြစ်ပေါ်နေတဲ့ပြဿနာအများစုကိုကြည့်ရင်လူခြေခံရပိုင်ခွင့်ဖြစ်တဲ့ justice ဆိုတဲ့တရားမျှတမှုပျောက်ဆုံးနေတာပါပဲ။ဒါကိုဖြေရှင်းဖို့အတွက်အဓိကတော့ချက်ကတော့မှန်ကိုမြတ်လို့ယူသားမှုကိုခြေခံတာဝန်သိစိတ်တာဝန်ယူစိတ်ကိုလေးထားတဲ့သိခါသမားလေးကိုပြုစုပြောထောင်ခြင်းလို့ဆိုပေးပါစေ။အပတ်စဉ် burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင် VOA ရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကိုတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32-40-48နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်။စီးပွားရေးခေတ္တသုတဆုံးလေးအမေရိကန်တခွင်နဲ့အတူမနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်တွေအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင်။
Britain, Spain, Pientit, Sweden နဲ့ Denmark နိုင်ငံတွေက Venezuela နိုင်ငံတိုက်ခိုက်ခံကောင်းဆောင် Juan Guaido ကိုနိုင်ငံရဲ့ယာယီသမ္မတအဖြစ်နဲ့တရားဝင်အသိအမှတ်ပြုကြောင်းပြောကြားခဲ့ကြပါတယ်။နိုင်ငံမှာဖြစ်နေတဲ့ဒီနိုင်ငံရေးနဲ့လူသားချင်းစာနာစရာအရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့သမ္မတရွေးကောက်ပွဲကိုအများဆုံးကျင်းပပေးဖို့လဲဥရောပနိုင်ငံတွေကတောင်းဆိုလိုက်ကြပါတယ်။အခုလိုမျိုးဥရောပခေါင်းဆောင်တွေရဲ့ကြေညာတောင်းဆိုချက်ဟာ Venezuela ပြည်တွင်းရေးကိုဝင်ဆွတ်တာဖြစ်ပြီးတော့တရားမဝင်အာဏာကိုတရားဝင်ဖြစ်အောင်လုပ်နေတယ်လို့ရုရှားသမ္မတရဲ့ပြောခွင့်ရသူကဝေဖန်ပါတယ်။တခြားနိုင်ငံတွေအမိန့်ပေးတာကိုနားခံမှာမဟုတ်ဘူးလို့အာဏာမစွန့်သေးတဲ့သမ္မတနီကိုလတ်စ်မာဒူရိုကလည်းတနင်္ဂနွေနေ့တော့မင်းမြန်ကန်တခုမှပြောကြားခဲ့ပါတယ်။အမေရိကန်သမ္မတထရမ့်အနေနဲ့အမားလုံနေတဲ့လက်မသွေးစွန့်တော့မယ်လို့ဆိုပြီးတော့ဝိုင်ဂွိုင်ဒိုကိုမထောက်ခံဖို့အတွက်မာဒူရိုကပြောကြားခဲ့ပါတယ်။အာရေဗျကျွန်းဆွယ်ကိုပိုယဟန်မင်းကြီးတစ်ပါးရဲ့ပထမဆုံးခီးစဉ်အဖြစ်နဲ့အာရဗ်ဆော်ဘွားများပြည်တော်စု UAE မှရောက်နေတဲ့ပိုယဟန်မင်းကြီးဖရန်စစ်ကိုအိရှင်မင်းသားကိုတိုင်ဒီသမရနန်းတော်မှာကြိုဆိုလက်ခံခဲ့ပါတယ်။အဘူဒါဘီမြို့တော်မှာဒီနေ့တနင်္လာနေ့ညနေပိုင်းကျင်းပမယ့်ဘာသာပေါင်းစုံညီလာခံကိုပိုယဟန်မင်းကြီးဖရန်စစ်တက်ရောက်မင်ကွန်းပြောမှာဖြစ်ပါတယ်။ဒီနေ့အစောပိုင်းတုန်းကတော့ Sheikh Zayed Grand Mosque ဘလီဂျီမှာမွတ်စလင်ကောင်စီနဲ့တီးတန့်တွေ့ဆုံပါတယ်။အင်္ဂါနေ့ကျရင်တော့အာရဗ်နိုင်ငံတစ်ခုမှအကြီးအကျယ်ဆုံးဖြစ်မဲ့ Catholic ဘာသာဝင်တို့ရဲ့ဝတ်ပြုဆုတောင်းပွဲကြီးကိုပိုယဟန်မင်းကြီးဦးဆောင်ကျင်းပမှာပါ။အဲ့ဒီပွဲကိုတော့ပရိသတ်သသိန်းကျော်တက်ရောက်မယ်လို့မျှော်လင့်ရပါတယ်။Rider စရင်းတော်နှစ်ယောက်ကိုပြန်လွှတ်ဖို့နဲ့ Rohingya ဒုက္ခသည်တွေဘေးကင်းစွာပြန်နိုင်ရေးကိုတိုက်တွန်းတောင်းဆိုချက်တွေပါဝင်တဲ့ဆုံးဖြတ်ချက်တရကို American အထက်လွှတ်တော်မှပြီးခဲ့တဲ့ဒင်းပတ်တုန်းကတင်သွင်းခဲ့ပါတယ်။ American အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Todd Young နဲ့ Democrat အထက်လွှတ်တော်အမတ် Jeff Merkley တို့ဦးဆောင်ပြီးတော့ဒီ American ပါတီကြီးနှစ်ယောက်လုံးကအထက်လွှတ်တော်အမတ် 20 ကျော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တရကိုတင်သွင်းတာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညအစီအစဉ်မှုဖြင့်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်နေအား ားလို့ရှင်လန်းချမ်းမြေ့ကြပါသေးရှင်
This program has come to you from the Voice of America, Washington.